Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်သံရဲ့2023ခုနှစ်အောက်တိုဘာလ26ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ24.50လိုင်းလမ်းမီတာ190ဒုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။သောတာရှင်များရှင်းလန်းချက်မြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။
ဂါဇာမှာရင်ဆိုင်ရတဲ့လူသားဆန္ဒမှုအကြက်တဲကြီးဟာမကြုံစဘူးအခြေအနေအထိကိုရောက်လာနေပြီဆိုပြီးတော့ကုလသမဂ္ဂကနေပြီးတော့သိပေးလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနေရာလစ်လက်တာ22ရက်အကြာပြီးမှာတော့ Republican အောက်လွှတ်တော်မတ် Mike Johnson ကိုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့ရွေးချယ်လိုက်ကြပါပြီ။အမေရိကန်ရဲ့တရုတ်အားပြိုင်မှုတွေရှိနေတဲ့အချိန်မှာပဲတရုတ်နိုင်ငံကြီးဝန်ကြီးဝမ်ဂျီဟာအခုကြာသပတေးနေ့ကစပြီးတော့3ရက်ကြာခီးစဉ်ဖြစ်နေဝါရှင်တန်ကိုလာရောက်ဖို့ရှိပါတယ်။
ဒီလိုထိတ်တန့်ရောက်သတင်းတွေပြီးမှာတော့မြမရေကုလသမဂ္ဂထရီညီလာခံမှာဆွေးနွေးခဲ့ကြတဲ့အကြောင်းမန္တလေးရွှေဘိုမြစ်ကြီးနားလမ်းကိုထိန်းချုပ်နိုင်ရေးစစ်ကောင်စီရဲ့ဂျိုပန်ချက်အစ္စရေးဟာမတ်စစ်ပွဲကိုဗစ် -19 ကူးစက်ခံရသူတွေတနည်းကျော်ထိရောဂါလက္ခဏာဆက်ပြီးရှိနေတယ်ဆိုတဲ့လေလာတွေ့ရှိချက်စတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အေဒီတာနဲ့ဆွေးနွေးခံအပတ်စဉ်အစီအစဉ်သစ်ဂျန်စီအကစားအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်ရှင်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ချန်အေးကပြောပြပေးပါအောင်ရှင
်။ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထထောင်မှုဆိုင်ရာအချက်တွေကမကြုံစဘူးဆိုးရတဲ့အခြေအနေဆက်ရောက်နေပြီလို့ကုလသမဂ္ဂကဗိုလ်တော်ဦးနေမှာသတိပေးလိုက်ပါတယ်။ Israel Hamas split ခါနဲ့ပတ်သက်ပြီးကုလသမဂ္ဂအကြီးအကဲ Antonio Guterres ရဲ့မှတ်ချက်စကားတွေကြောင့်သူ့ကိုယာရုကနေနှုတ်ထွက်ဖို့အစ္စရေးဘက်ကတောင်းဆိုမှုတွေအရှိန်ပြင့်တင်ပြီးတရက်အကြာမှာအခုလိုကုလသမဂ္ဂကသတိပေးလိုက်တာပါကမ္ဘာစစ်နိုင်ခအစီအစဉ်ရဲ့ဂါဇာမှာလက်ရှိထောက်ပံ့နေတဲ့မရှိမဖြစ်လိုအပ်တဲ့အစားအစာလက်ကျန်ကစနစ်ရဲ့စာလောက်ပဲရှိတော့တယ်လို့ကုလသမဂ္ဂကပြောပါတယ်ဂါဇာကဈေးဆိုင်တွေမှာလည်းလက်ကျန်စစ်နိုင်ခက9ရက်စာလောက်ပဲရှိတော့တယ်ဆိုပါတယ်ဒါ့အပြင်တောက်သုံးရင်အခြေအနေကလည်းဆိုးဝါးနေပါတယ်ဂါဇာမှာအကြီးဆုံးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနေတဲ့ကုလသမဂ္ဂကယ်ဆယ်ရေးနဲ့အလုပ်ဖွဲ့ UNRWA ကဂါဇာကိုလောင်စာဆီတင်ပို့ခွင့်ချက်ချင်းခုမပြုခဲ့ရင်သူတို့ရဲ့အလုပ်တွေဟာဗဟုညပိုင်းမှာရပ်တန့်မှုရှိတယ်လို့ပြောပါတယ်။လောင်စာဆီရေဆေးဝါးနဲ့ဝန်တန်းအင်အားချို့တဲ့မှုတွေကြောင့်စစ်ရုံတွေလည်းပိတ်ထားပါတယ်။ကုလသမဂ္ဂအနေနဲ့ဂါဇာကမ်းမြောင်ပတ်ချံအီချစ်ရဲ့ရာဖာနယ်ဆက်ကိုဖျက်ပြီးဂါဇာကိုဝင်ရောက်ဖို့ရက်အတန်ကြာကလေးကစောင့်ဆိုင်နေရတဲ့လောင်စာဆီလီတာ၄သိန်းလောက်အဆင့်သင့်ရှိနေပေမဲ့ဝင်ခွင့်မရဖြစ်နေတာပါ။ဟာမတ်စ်ဖွဲ့ကလောင်စာအမြောက်ပြားကိုတုံလုံထားပြီးစစ်ဘက်ဆိုင်ရာအုံပြုနိုင်မှုအခုပို့ဆောင်မှုအသစ်တချို့ကိုလမ်းကြောင်းပြောင်းနိုင်မှုစီစဉ်နေတယ်လို့အစ္စရေးဘက်ကဆွဆွဲပြီးဝင်ရောက်ခွင့်ကိုလုံခြုံရေးအာမခံချက်မပေးဘဲနေနေတာဖြစ်ပါတယ်ခင်ဗျာ။ဘယ်လ်ဂျီယံနိုင်ငံမှာခိုလုံခွင့်တောင်းခံသူပါလက်စတိုင်းလူငယ်အမျိုးသားတအူးဟာရွှေပြောင်းနေထိုင်သူများအကူအညီပေးအဖွဲ့တစ်ခုကိုတွားရောက်ချိန်မှာအသေးခံဘုံခွဲတိုက်ခတ်ဖို့စီစဉ်နေကြောင်းပြောခဲ့တယ်လို့ဆွဆွဲခံပြီးနောက်တရက်မှာပဲဘရဆယ်မြို့မှာဖမ်းဆီးခံရခဲ့ကြောင်းအမှုနဲ့နှိဆက်သူတူက AFP သတင်းဌာနကိုပြောပါတယ်။အသက်20အရွယ်ရှိအဲ့ဒီလူငယ်ဟာစစ်တပ်ခန်းနေရတဲ့ဂါဇာကမ်းမြောင်ဒေသကသူ့မိသားစုရဲ့အခြေအနေပေါ်စိတ်မကောင်းဖြစ်နေတဲ့ပုံစံမျိုးမြင်တွေ့ရကြောင်းအဲ့ဒီသတင်းရင်းမြစ်ကဆိုပါတယ်။သူဟာကိုယ့်ဘာသာကိုဘုံခွဲပြီးအာဇာနည်ဖြစ်အသေးခံမှုကြံရွယ်ထားကြောင်းထုတ်ဖော်ပြောဆိုခဲ့တယ်လို့ဆိုပါတယ်။ဘယ်ဂျန်သတင်းအေဂျင်စီဘယ်ဂါရဲ့ရေးသားချက်မှာတော့အဲ့ဒီလူငယ်ကိုရဲတပ်ဖွဲ့ကပိုက်စိတ်တိုက်ရှာဖွေပြီးနောက်ဘရာဇီးဟိုတယ်တစ်ခုမှာဗိုလ်တော်ဦးနဲ့မွန်လဲပိုင်းကဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်။ဘရာဇီးဘယ်ဂျီယံနိုင်ငံမှာအကြမ်းဖက်ချင်းချောက်ခံနိုင်ခြင်းအဆင့်ကိုဒုတိယအမြင့်ဆုံးပြင်းထန်အဆင့်လို့သတ်မှတ်ထားပြီးအရင်အပတ်မှာအဆင့်2ကနေ3ထိမြင့်တင်ခဲ့တာပါ။ပြီးခဲ့တဲ့အောက်တိုဘာ16ရက်တုန်းကလည်းဘယ်ဂျီယံနိုင်ငံမြို့တော်ဘရာဇီးမှာတနက်ပစ်ခတ်မှုအတွင်းဆွီဒန်နိုင်ငံသား2ဦးသေဆုံးပြီးအခြားလူထုဒဏ်ရာရခဲ့ပြီးနောက်ပိုင်းမှာအဲ့ဒီလိုအဆင့်မြင့်တင်ခဲ့တာပါ။ဒီနောက်ခံအခြေအနေမှာအစ္စရေးနဲ့ဟာမတ်စ်ကြားစစ်ပွဲတွေကြောင့်ဘယ်ဂျီယံမှာလုံခြုံရေးတွေတိုးမြင့်ထားတာလည်းဖြစ်ပါတယ်များ။အာဖဂန်နစ္စတန်မှာတကြော့ပြန်အုပ်ချုပ်နေတဲ့တာလီဘန်အဖွဲ့ရဲ့အစ္စလာမစ်အုပ်ချုပ်ရေးစနစ်ကိုဝေဖန်မှုတွေရှိနေပေမဲ့အထွေထွေလူငယ်ချမ်းသာခွင့်အပါအဝင်သူတို့အဖွဲ့ရဲ့အမိန့်ဥပဒေထုတ်ပြန်ချက်တွေကအမျိုးသားပြန်လည်တည်မြဲရေးကိုမြင့်တင်ကာစစ်တမ်းခန်းနေရတဲ့နိုင်ငံကိုတည်ငြိမ်လမ်းကြောင်းပေါ်အရောက်လှမ်းစေခဲ့တယ်လို့တာလီဘန်အဖွဲ့ကဗိုလ်ထုတ်နေမှာပြောလိုက်ပါတယ်။အထွေထွေလူငယ်ချမ်းသာခွင့်ပေးတာကအာဖဂန်နစ္စတန်နိုင်ငံသားတွေကိုပြန်လည်စူးစီးညင်ညွတ်စေခဲ့တယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူဇာဗီဟူလာမူဂျာဟစ်ကအိတ်လူမှုကွန်ရက်ဗီဒီယိုကနေတင်ဆက်ပြောပါတယ်။ မိနစ်40ကြာအဲ့ဒီဗီဒီယိုထဲမှာတာလီဘန်အဖွဲ့အုပ်ချုပ်ခဲ့တဲ့နှစ်နှစ်ကျော်ကြာအတွင်းထုတ်ပြန်ခဲ့တဲ့ဥပဒေတွေနဲ့ကောင်းမွန်တဲ့ရလဒ်တွေကိုထုတ်နှုတ်ပြောဆိုခဲ့ပါတယ်။ဒါပေမဲ့အမျိုးသားတွေနဲ့ဖွဲ့စည်းထားတဲ့အစိုးရအဖွဲ့ကထုတ်ပြန်ထားတဲ့အမျိုးသမီးတွေ6တန်းထက်ကျော်ပြီးပညာသင်ခွင့်ပိတ်ပင်ထားတာကုလသမဂ္ဂနဲ့အခြားအကူအညီပေးရေးအဖွဲ့တွေအပါအဝင်လုပ်ငန်းခွင်တွေမှာအမျိုးသမီးတွေကိုတားမြစ်တာစတဲ့ဥပဒေတွေအကြောင်းကိုတော့အဲ့ဒီဗီဒီယိုမှာပြောမတော့ပါဘူး။ဖိနှိပ်တဲ့မူဝါဒတွေနဲ့ကျင့်ထုံးတွေကြောင့်အာဖဂန်နစ္စတန်မှာဆိုးရတဲ့လူခွေအခြေအနေတွေတာဝန်ရှိတယ်လို့ကုလသမဂ္ဂကဆွဆွဲပြီးနောက်တရက်ကြာမှာတာလီဘန်ဘက်ကအခုလိုဗီဒီယိုနဲ့တုံ့ပြန်လာတာလည်းဖြစ်ပါတယ်များ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 kHz 11.83 kHz 5.53 kHz 11.59 kHz 5.59 kHz 11.59 kHz 5.53 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 kHz 11
ချက်တာပရီနေနဲ့ VOA ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာ Republican All Lotto အမတ် Mike Johnson ကိုအော်လတော်ဥက္ကဋ္ဌဖြစ်ရွေးချယ်လိုက်ကြပါပြီ American ပြည်တော်စုရဲ့ထိတ်ဆုံးခေါင်းဆောင်မှုထဲမှာပါဝင်တဲ့အော်လတော်ဥက္ကဋ္ဌနေရာလစ်လက်နေတာ22ရက်ကြာပြီးမှအခုလိုရွေးချယ်နိုင်ခဲ့တာပါအသက်52နှစ်အရွယ်အော်လတော်အမတ် Johnson ဟာအော်လတော်တက်တန်း3ချိန်တာဝန်ယူနေပြီး Republican Party အတွင်းအဆင့်နေတဲ့ခေါင်းဆောင်တစ်ဦးဖြစ်ပါတယ်သူ့ကိုအော်လတော်ကနေထောက်ခံမဲ220မဲကန့်ကွက်မဲ209မဲနဲ့ရွေးချယ်နိုင်ခဲ့တာပါ Democratic Party ကတော့အော်လတော်အမတ်209ဦးဆုံးကတော့အော်လတ်တော်လူနည်းစုကောင်းဆောင် Hakim Jeffries ကိုမဲပေးခဲ့ကြပါတယ်။အော်လတ်တော်မတ် Johnson ဟာတောင်ပိုင်း Louisiana ပြည်နယ်ကိုစားပြုအမတ်ဖြစ်ပြီး2020ရွေးကောက်ပွဲရလဒ်ကြောင်းမြန်လှမ်းမှုကြိုးစားပြီးသမ္မတဟောင်း Donald Trump ကိုဝန်းရံခဲ့တဲ့ Republican အမတ်တွေထဲကတဦးဖြစ်ပါတယ်။အော်လတ်တော်ဥက္ကဋ္ဌနေရာတွဲနောက်ဆုံးခေါက်ရထားခံခဲ့ရသူအော်လတ်တော်မတ် Tom Emmer ကပြီးခဲ့တဲ့အင်္ဂါနေ့နေ့လယ်ပိုင်းမှာသူဝင်ရောက်ရှင်ပြိုင်မှုကနေနှုတ်ထွက်ခဲ့ပြီးမှ Republican ဘက်က Mike Johnson ကိုအော်လတ်တော်ဥက္ကဋ္ဌဖြစ်ရွေးခံမှုရထားခဲ့ကြတာပါ Republican အမတ်၈ဦးနဲ့ Democrat 212ဦးတို့ကရခဲအော်လတ်တော်ဥက္ကဋ္ဌ Kevin McCarthy ကိုတာဝန်ကဖယ်ထုတ်လိုက်ပြီးနောက်အောက်တိုဘာ3ရက်နေ့ကလေးကအော်လတ်တော်ဥက္ကဋ္ဌနေရာလစ်လက်နေတာလည်းဖြစ်ပါတယ်ခင်ဗျာ Russia စစ်တပ်ဟာပုံတူ Nuclear တိုက်ခတ်မှုပါဝင်တဲ့စစ်ရေးလက်ချက်မှုတစ်ခုကိုဗုဒ္ဓဦးနေ့ကလုတ်ခဲ့ပါတယ် Russia နိုင်ငံပိုင်ရုပ်မြင်သံကြားထုတ်လွှင့်ချက်ထဲမှာဒီစီရေးလက်ချက်မှုကိုသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ဗီဒီယိုခေါ်ဆိုမှုကတဆင့်ကြီးကြပ်ခဲ့ကြောင်းတွေ့မြင်ရပါတယ်။ကမ္ဘာနျူကလ িয়ার စမ်းသပ်မှုတားမြစ်ချက်ကနေရုရှားအတီးပြုတ်ထားတာနှုတ်ထွက်ဖို့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးနောက်နိုင်ပိုင်းအကြမှာအခုလိုနျူကလ িয়ার ဘုံကျဲတိုက်ခိုက်လက်ချက်မှုတွေလုပ်ခဲ့တာပါ။ဒီဥပဒေချက်ကိုအရင်ပတ်တုန်းကရုရှားအောက်လွှတ်တော်မှာလည်းအတီးပြုတ်ထားပြီးဖြစ်လို့အခုသမ္မတပူတင်ကိုပေးပို့ရမှာဖြစ်ပါတယ်။ရုရှားရဲ့ရည်တည်ချက်ကနျူကလ িয়ার စမ်းသပ်မှုတားမြစ်ချက်ကိုလက်မှတ်ရေးထိုးထားတာဖြစ်ပေမဲ့စမ်းသပ်မှုတွေမလုပ်ဖို့အတည်ပြုထားခြင်းမရှိတဲ့အမေရိကန်ရဲ့ရည်တည်ချက်ကိုရောင်းပြန်ဟတ်ကြောင်းပူတင်ကပြောပါတယ်။ရုရှားကာဝေးဝန်ကြီးကတော့စီးလက်ချက်မှုရဲ့ရည်ရွယ်ချက်ကရန်သူရဲ့မဟာဗျူဟာမြောက်ထိုးစစ်ဆင်တဲ့တပ်ဖွဲ့တွေနဲ့နျူကလ িয়ার တိုက်ခိုက်မှုကြီးတွေကိုရုရှားဘက်ကတုံ့ပြန်နိုင်မှုလေ့ကျင့်တာလို့ပြောပါတယ်။ရုရှားအနေနဲ့နျူကလ িয়ার စမ်းသပ်မှုတားမြစ်ချက်ကိုဆက်လက်လေးစားသွားမှာဖြစ်ပြီးအမေရိကန်ဘက်ကနျူစမ်းသပ်တာတွေမလုပ်မချင်းရုရှားဘက်ကလည်းစမ်းသပ်မှုတွေပြန်လည်ဆက်တင်မှာမဟုတ်ဘူးလို့အရင်ကအစောပိုင်းတုန်းကလည်းရုရှားကပြောမှုပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာဒီနေ့ကြာသပတေးမှာဆက်တင်ပြီး3ရက်ကြာခီးစဉ်ဖြစ် Washington ကိုရောက်ပါမယ်ဝန်ကြီးဟာအမေရိကန်နဲ့ဆက်ဆံရေးအတွက်တရုတ်နိုင်ငံရဲ့ရည်တည်ချက်နဲ့အခြေခံမှုတွေကိုရှင်းလင်းပြောကြားဖို့စီစဉ်ထားကြောင်းတရုတ်နိုင်ငံသားရေးဌာနကပြောပါတယ်ဝန်ကြီးဟာအမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken နိုင်ငံတော်လုံခြုံရေးချန်ပီယံဂျက်ဆူလီဗန်တို့နဲ့တွေ့ဆုံပြီးအစ္စရေးဟားမတ်စစ်ပွဲယူကရိန်းရုရှားစစ်ပွဲနဲ့မကြသေးမီကဖြစ်ခဲ့တဲ့တောင်တရုတ်ပင်လယ်တွင်သမောတိုက်မှုအပါအဝင်ကိစ္စရပ်တွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်တရုတ်နိုင်ငံအနေနဲ့နိုင်ငံဆက်ဆံရေးကိုခိုင်မာစေပြီးတည်ငြိမ်တဲ့ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကိုပြန်လည်ရောက်ရှိဖို့မျှော်လင့်ကြောင်းတရုတ်ဘက်ကပြောထားပါတယ်လာမယ့်နိုဝင်ဘာလမှာဆန်ဖရန်စစ္စကိုမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးအစည်းအဝေးပြင်ပမှာသမ္မတဂျိုးဘိုင်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ရဲ့ဖြစ်နိုင်ွယ်ရှိတဲ့တွေ့ဆုံမှုမတိုင်ခင်ဝါယူရဲ့အမေရိကန်ခီးစဉ်ဖြစ်လာတာပါနှစ်ဖက်တာဝန်ရှိသူတွေကတော့ခေါင်းဆောင်တွေတွေ့ကြမလားဆိုတာကိုအတိပြုမထားသလိုဝါယူရဲ့ခီးစဉ်ကလည်းဒီတွေ့ဆုံပွဲအတွက်ကြိုတင်ပြင်ဆင်ကြလားဆိုတာကိုထုတ်မပြောပါဘူးသမ္မတရှီဟာ APEC ထိပ်သီးအစည်းအဝေးအတွက်ဆန်ဖရန်စစ္စကိုလာမလားဆိုတာကိုလည်းတရုတ်အစိုးရကအခုချိန်ထိအတိပြုထားခြင်းမရှိသေးပါဘူးခင်ဗျာ
ိတ်တန်းရောက်သတင်းတွေကိုကိုငင်းချန်အေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ချရပါမယ်အရေးဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းဖြစ်တဲ့ Israel Hamas စစ်ပွဲဆန်ရသတင်းဆောင်မကိုတင်ပြပါမယ် Israel ကို Hamas စစ်ပွဲဝင်ရောက်တိုက်ခတ်ခဲ့ပြီး Israel ဘက်ကလည်း Gaza ကမ်းမြောင်ဒေသကိုတိုက်ခိုက်နေတဲ့တစ်ချိန်တည်းမှာ Israel နဲ့ Palestine အသီးသီးထောက်ခံသူတွေကဘာတဝိုင်းမြို့တွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာလည်းအလားတူပါပဲ VOA သတင်းထောက်ဂျီနီဒွတ်လွတ်ပေးပို့တဲ့သတင်းလွှာကိုမိုက်ဤတန့်စင်တင်ဆက်ထားပါတယ်ရှင
်အစ္စရေးကိုဟာမတ်အဖွဲ့ရဲ့တိုက်ခိုက်မှုအပေါ်မှာဆန့်ကျင်တဲ့အနေနဲ့ကဘာတဝိုင်းပြည်သူထောင်ပေါင်းနဲ့ချီလမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာလေအောက်တိုဘာလ15ရက်နေ့တုန်းကဆန္ဒပြခဲ့ကြပါလေ။ဟာမတ်စ်အဖွဲ့ကိုမောင်းမထုတ်နိုင်မချင်းအစ္စရေးနဲ့ပါလက်စတိုင်းပြည်သူတွေရှင်တွဲနေထိုင်မှုမဖြစ်နိုင်ဘူးဆိုပြီးအစ္စရေးစစ်တပ်ထံမှတာဝန်ထမ်းဆောင်ခဲ့တဲ့ကယ်ရင်ကပြောပါလေ။
At this point we cannot not until Hamas
has Hamas ထွက်မသွားမချင်းဒီအချိန်မှာတော့ရက်နေလို့ကိုမရဘူး။သူတို့ကိုအမြင့်ပြတ်အောင်ကိုလုပ်ရမယ်။သူတို့ထွက်သွားမှာဖြစ်မှာ။သူတို့ကိုဆက်ထားရင်အကြံဖက်တိုက်ခိုက်မှုကိုထောက်ခံတယ်လို့ဖြစ်မှာပေါ့။အကြံဖက်တိုက်ခိုက်မှုကျမတို့မထောက်ခံပါဘူးအကြောက်တရားအောက်မှာမနေချင်ပါဘူးအကြောက်တရားအောက်မှာနောက်ဘတော်မှမနေတော့ဘူ
းအော်တိုဘာလ9ရက်နေ့မှာဟာမတ်အဖွဲ့ကအစ္စရေးကိုတိုက်ခိုက်မှုအတွင်းမှာသူ့ရဲ့ဝမ်းငွေညီမနဲ့ခင်မွန်းတို့တေဆုံးသွားတဲ့အကြောင်းဆန္ဒပြပွဲမှာပါဝင်ခဲ့သူတယောက်ကပြောပါတယ်တိုက်ခိုက်ခံရမှုအဖြစ်ပြက်အကြောင်းရှင်းပြပြီးတော့အသက်ရှင်ကျရင်သူအသက်16နှစ်အရွယ်တားဖြစ်သူနဲ့ဆက်တွေ့ခဲ့ရပုံအကြောင်းကိုလည်းပြန်ပြီးတော့ပြောပြပါတယ်
A grenade exploded the door down. Terrorist Russian.
လက်ပြပုံပေါက်ကွဲပြီးတော့တကားပွင့်သွားတဲ့အခါအကြမ်းဖက်တိုက်ခိုက်ရေးသမားတွေဝင်လာပါတယ်။အသက်16နှစ်အရွယ်သားဖြစ်သူရဲ့ကိုပေါ်ကိုကျွန်တော်ဝန်ကွယ်ညီမကခုံးလိုက်ပြီးတော့တနက်ကြည်စံကိုဝန်ခံပေးလိုက်တာပါ။ကြည်စံကသူ့ဘိုက်ကိုဖောက်သွားပြီးသားဖြစ်သူကတော့ကံကောင်းထောက်မှစွာကြည်စံမထီပဲတည်နေတဲ့သူ့အမေရဲ့ခန္ဓာကိုယ်အောက်နာယီပေါင်းများစွာပြိမိနေခဲ့ပါတယ်။အဲ့ဒါဖြစ်ပြီးနောက်10နာရီကနေ12နာရီလောက်အထိ16နှစ်အရွယ်သားဖြစ်သူနဲ့ကျွန်တော်တို့မိသားစု WhatsApp ကနေတဆင့်ဖုံးပြောပြီးတော့အကျန်းဖက်သမားတွေသူ့ကိုရှာမတွေ့အောင်ပုံးဖို့ဝိုင်းပြီးတော့လမ်းညွှန်ခဲ့ပါတယ်။အကျန်းဖက်သမားတွေကသူတို့အိမ်ကိုသုံးကာပြန်လာရှာခဲ့တာပါ။
ကာဇာကမ်းမြောင်ဒေသကိုအစ္စရေးတို့တိုက်ခိုက်မှုအပေါ်မှာဆက်ကျင်တဲ့အကြောင်းပြသတဲ့အနေနဲ့အော်တိုဘားလ14ရက်နေ့တုန်းကလေထောင်ထဲချီတဲ့ပါလက်စတိုင်းနယ်ပေါ်အမေရိကန်တွေစုဝေးပြီးတော့အစ္စရေးတရုံရှိမှစုဝေးဆန္ဒပြခဲ့ကြပါတယ်။ပါလက်စတိုင်းပေါ်မှာအစ္စရေးရဲ့ဖိနှိပ်မှုအကြောင်းပါလက်စတိုင်းလူငယ်လှုပ်ရှားမှုမှာပါဝင်သူတယောက်ကအခုလိုပြောပြပါတယ်။
They have been denied basic human resources. They have been denied.
တို့အတွက်အခြေခံလူသုံးပစ္စည်းတွေမရကြပါဘူး။အစားအသောက်ရေလျှက်စင်ပြီးလောင်စာဆီဆေးဝါးဒါရီအလုံးမရတဲ့အပြင်ပါလက်စတိုင်းမှာစစ်တပ်ကဝင်ပြီးတော့သိမ်းပိုက်ထားတာကြောင့်လူ့ဘဝရဲ့ကဏ္ဍမျိုးစုံထိခိုက်နေပါတယ်။
2002ခုနှစ်မှာပါလက်စတိုင်းအနောက်ဖက်ကမ်းကနေအမေရိကန်ပြည်အောင်စုကိုပြောင်းရွှေ့ခြေချနေထိုင်လာတဲ့ Iqbal ကသူကြီးပြင်းခဲ့ရတဲ့ပုံစံအကြောင်းကိုပြောပြပါလိမ့
်။ They were firing their bullets on me going to my school when I was high school.
ကျမအထက်တန်းကျောင်းတက်တုန်းကကျောင်းသွားတဲ့လမ်းမှာကျမကိုတနက်တွေနဲ့ပြစ်ပါတယ်။ကျောင်းဆက်မသွားနိုင်လို့အိမ်လှည့်ပြန်ခဲ့ရတာလည်းအချိန်မောင်းမနှဲပါဘူး။ကျမတို့ရွာမှာညဘက်ဝင်စီးတာလည်းတွေ့ခဲ့ရပါတယ်။ကလေးငယ်လေးတွေကိုလည်းခေါ်သွားတယ်။နောက်အသက်14 15နှစ်အရွယ်တွေဆိုရင်မိဘတွေရဲ့မျက်စိရှိမှတင်ဖမ်းဆီးပြီးတော့ထောင်ချသွားတာကိုတွေ့ရပါတယ်။ Israel စစ်တပ်ရဲ့ဂျစ်ကားတွေနဲ့တင်ကားတွေကိုဂဲနဲ့ပေါက်တယ်ဆိုတဲ့သူတွေအိမ်နောက်ဖေးမှာပုန်းနေလို့ဆိုပြီးတော့ကျမရဲ့အိမ်ကြီးကြီးချင်းရဲ့အိမ်ဝင်အစည်းခံရတာကိုကျမအသက်6နှစ်အရွယ်တုန်းကတွေ့ခဲ့ရပါတယ်။ရွာတွေကိုဝင်စီးတော့ဘဲတက်နိုင်ပါလေ။
ဒီဆန္ဒပြပွဲတွေအတွက် Federal နဲ့ပြည်နယ်အစိုးရတွေကလုံခြုံရေးတုံ့ပြန်ချထားပေမဲ့Los Angeles မြို့ကဆန္ဒပြမှုအများစုကငြင်းငြင်းကြက်ကြက်ရှိခဲ့ပါလေရှင
်။မဲ့ဤတန့်စင်ပါရှင်။ Israel Hamas စစ်ပွဲအရှိန်လွှမ်းမိုးနေချိန်ကုလသမဂ္ဂအထွေထွေညီလာခံမှာတနင်္လာနေ့တုန်းကမြန်မာနိုင်ငံဆိုင်ရာနှစ်ပတ်လည်အစည်းအခမ်းအစာတွေကိုကုလသမဂ္ဂတာဝန်ရှိသူတွေတစ်ချိန်နဲ့တင်သွင်းဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲရဲ့ထူးခြားချက်တွေဘာတွေလဲမြမရေးကုလသမဂ္ဂရဲ့ဆောင်ရွက်ချက်အပေါ်မျှော်လင့်ချက်စတာတွေကိုတော့မိုက်အင်ဂျင်နိုင်ကကောက်နှုတ်ဆူဆီတင်ပြထားပါတယ်ရှင
် The time limit for each speaker and I will announce that
before New York မြို့ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့က2နာရီနီးပါးပြုလုပ်ခဲ့တဲ့မြမရေးဆွေးနွေးပွဲဟာထူးခြားတယ်လို့ပြောရမှာပါအခုကျင်းပနေတဲ့88ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီကပြုလုပ်တဲ့မြမရေးဆွေးနွေးပွဲမှာကုလသမဂ္ဂအထွေထွေမှုချုပ် Guterres ရဲ့မြမနိုင်ငံဆိုင်ရာအစီရင်ခံစာတင်သွင်းမှုအပါအဝင် ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်နောက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WIWM အကြီးအကဲအားလုံးပူးပေါင်းပြီးတော့တစ်ချိန်နဲ့အတီးတီးတင်ပြခဲ့ကြတာဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အရင်ကအချိန်တိကျစီခွဲပြီးတိကျအစီအစဉ်တွေမှာတင်သွင်းခဲ့ကြတာပါ။ဒါကြောင့်ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာအခြေအနေတွေဘလောက်ထိဆိုးရွားနေသလဲဆိုတာကုလသမဂ္ဂတာဝန်ရှိသူတွေတညီတညာတဲ့တစ်ချိန်တည်းမိမောင်းထိုးပြခဲ့ကြတယ်လို့ပြောရမှာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာလူခွင့်ရေးအခြေအနေအစိုးရခန်းစာကိုနိုင်ငံရေးနဲ့ငြိမ်းချမ်းရေးတည်ဆောက်မှုဌာန DPPA ကအရှိအလယ်ပိုင်းအာရှနဲ့ Pacific ဆိုင်ရာလက်ထောက်အတွင်းမှုချုပ်ကာလက်ခီရီကအခုလိုတင်ပြသွားပါတယ
် As the report details,The political, human rights, and humanitarian
situation. အစိုးရခန်းစာအသေးစိတ်ဖော်ပြထားချက်တွေအရမြန်မာနိုင်ငံမှာနိုင်ငံရေးလူ့အခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုအခြေအနေတွေဟာဆက်ပြီးဆိုးဝါးနေပြီးဒေသတွင်းတည်ရောက်မှုတွေအများအပြားရှိနေပါတယ်။နှိရှိလာပြီးဖြစ်တဲ့ပဋိပက္ခတွေအတန်းဖက်မှုတွေတဘာဝဘေးအန္တရာယ်တွေကြောင့်ဖြစ်လာတဲ့ပျက်စီးဆုံးရှုံးမှုတွေကြောင့်လူမှုအတိုင်းအဝိုင်းဟာအခက်အခဲတွေပုံမရင်ဆိုင်နေရတယ်လို့ပြည်တွင်းနဲ့ပြည်ပမှာလူတွေကိုရွှေ့ပြောင်းစေတဲ့အခြေအနေတွေဆက်ပြီးဖြစ်စေခဲ့ပါတယ
်2021ခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာစစ်ရာဇဝတ်မှုနဲ့လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမြင့်မားလာနေပြီးမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့သူတို့မှာတပ်တည်အထောက်အထားတွေရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WIWM အကြီးအကဲနီကိုလတ်စ်ကွန်ဂျမင်းကအခုလိုပြောသွားပါတယ်
We have evidence of brazen attacks on civilians, including mass.
ရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်လာတဲ့တပ်တွေအထောက်အထားတွေအများပြားရရှိခဲ့ပါတယ်။အဲ့ဒီထက်မှအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေ၊ရွာတွေကိုရွေကျက်ရှိရှိနဲ့မိရှို့ဖျက်ဆီးတာတွေ၊လေကြောင်းကနေပြီးတော့တိုက်ခိုက်တာ၊စစ်ဘက်ရက်ဖက်ခွဲခြားမှုမရှိဘဲလက်နက်အမြောက်ကြီးတွေနဲ့ပစ်ခတ်တာတွေပါပါတယ်။
WIWM အဖွဲ့ကစုဆောင်းထားတဲ့တပ်တွေထောက်ထားတွေဟာမြန်မာစစ်ကောင်းဆောင်တွေနဲ့စစ်တပ်အပေါ်သစ္စာရနိုင်ငံတကာတရားရုံးတွေမှာဆွဲဆိုထားတဲ့အမှုတွေမှာတင်ပြနိုင်ဖို့ဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကလည်းမြန်မာပြည်သူတွေအပေါ်နေ့စဉ်အကြမ်းဖက်ဖိနှိပ်နေတဲ့စစ်ကောင်စီကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့စုပေါင်းအားနဲ့တညီတညွတ်ထက်အရေးယူဖို့အချိန်ရောက်နေပြီလို့အခုလိုတိုက်တွန်းသွားပါတယ်။
But Mr. Chair, while the world is beset by horrible conflagrations
of the Council of Anayang လှုပ်ဆောင်မှုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အားကောင်းစေတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အချိန်ရောက်နေပါပြီ။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူသားပေါင်းများစွာရဲ့အသက်အိုးအိမ်စီးဆင်းတွေကိုချိမ့်ချောက်နေပြီးဒေသတွင်းတည်ငြိမ်မှုကိုပျက်ပြားစေပါတယ်။ဒီအခြေအနေကိုပြဿနာပေါင်းမျိုးစုံဝန်းရံနေတဲ့ကဘာကြီးအနေနဲ့လှစ်လျူပြုတ်မထားသင့်ပါဘူ
း NUG အမျိုးသားညီညွတ်ရေးအစိုးရကိုကိုစားပြုထားတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကလည်းမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ကိုယ်စားလှယ်အဖြစ်တုံ့ပြန်ဆွေးနွေးသွားတာတွေ့ရပါတယ
် Anyone hoping to see a way out through the hunters
of the Simon Jimpa မဲ့ရွေးကောက်ပွဲတွေဟာနိုင်ငံရေးထွက်ပေါက်တစ်ခုဖြစ်မျှော်လင့်နေသူတွေအတွက်လက်တွေ့နဲ့ကင်းကွာနေတယ်လို့ဆိုရမှာဖြစ်ကြောင်းနဲ့စစ်တပ်အနေနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေကိုကျင်းပပြုလုပ်ဖို့ရည်ရွယ်ချက်မရှိဘူးလို့ပြောသွားတာပါတစ်ဖက်မှာလည်းကုလသမဂ္ဂမှာ Israel Hamas စစ်ပွဲအရှိန်လွှမ်းမိုးနေတဲ့အတွက်မြမအရေးကုလသမဂ္ဂအနေနဲ့လက်တွေ့မှာထိရောက်အောင်ဆောင်ရွက်ဖို့ရှိမရှိဆိုတဲ့မေးခွန်းကိုတော့နယူးယောက်မြို့မြမလူ့အဖွဲ့အစည်း NYCBCဥက္ကဋ္ဌကိုနေတင်မြင့်ကအခုလို VOE ကိုပြောပါတယ်
။ကုလသမဂ္ဂရဲ့အခြေအနေကိုကြည့်မယ်ဆိုရင်တော့ကမ္ဘာအခင်းဖြစ်မှာပေါ့လေ။ယူကရိန်းရုရှားကိစ္စကလည်းဖြစ်လာသလိုဒီပေါ်အစ္စရေးအာမကိစ္စကလည်းဒါ top issue မှာဖြစ်လာတယ်ပေါ့။မြန်မာနိုင်ငံရေးကိစ္စကဒီ၃နှစ်တာကာလမှာတော့တဖြည်းဖြည်းနဲ့ဖိမိလာတာဖြစ်ရတွေ့ရတယ်ပေါ့။အဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာအတန်းခွဲတဲ့နိုင်ငံတကာအစိုးရကိုကုလသမဂ္ဂတန်ခွဲကိုပြောချင်တာကကျွန်တော်မြန်မာနိုင်ငံရေးကိစ္စကလည်းအဲ့ဒီဒီ Ukraine Russia ကဲ့သို့ Israel Hamas ကဲ့သို့ပဲကျွန်တော်တို့ကဒီကအရေးကြီးပါတယ်ကျွန်တော်နေတူတူကစစ်ကြတဲ့အုပ်စုရဲ့မတရားတပ်ဖြတ်မှုနော်စစ်ဟိုနိုင်ငံတကာယာစုဟိုယာစုမှုတွေကျူးလွန်ခဲ့တာကဒုနဲ့ဒေးပါတယ်အဲ့ဒါကိုလွတ်လွတ်မရှိဘဲနဲ့အာကျွန်တော်တို့ရဲ့ဒီစစ်အာဏာရှင်အတွက်နော်ဟိုမြေဖြတ်ဖို့အတွက်စစ်အာဏာရှင်ကိုဖယ်ရှားပေးဖို့အတွက်နိုင်ငံတကာတိုင်ဝမ်ကလည်းပူးညီပံ့ပိုးပေးကြပါ
နှစ်နာရီကြာမြင့်တဲ့ဆွေးနွေးပွဲအတွင်းအမေရိကန်ပြတင်းစတဲ့အနောက်အင်အားကြီးနိုင်ငံတွေအပါအဝင်တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအတော်များများလဲသူတို့အစိုးရတွေရဲ့ရည်တည်ချက်တွေကိုတင်ပြခဲ့ကြပါတယ်ထူးခြားချက်ကအရင်လိုမြမအရေးကုလသမဂ္ဂတာဝန်ရှိသူတွေဘက်ကတင်ပြတဲ့အစီရင်ခံစာတွေကိုကန့်ကွက်တာမျိုးတွေမရှိခဲ့ပဲမြမနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရေးအတွက်တိုက်တွန်းပြောဆိုသွားခဲ့ကြပါတယ်ရှင
်မိုင်းအင်ဂျင်နိုင်ပါရှင်မန္တလေးရှိဖို့မြေချီနာမြေထလန်တလျှောက်ကိုတော့စစ်ကောင်စီကပြန်လည်စိုးမိုးနိုင်ဖို့အတွက်ရည်ရွယ်ပြီးအဲ့ဒီနေရာတွေမှာနေမြေရှင်းလင်းရေးတွေနဲ့တိုက်ပွဲတွေမကြာခဏဖြစ်နေပါတယ်လက်ရှိမှာတော့ကမ်းပလူမြို့နယ်တောင်ချန်းကကာဘိုးဇီးကုံဆတဲ့အဲ့ဒီမြေထလန့်အကြီးကစစ်ကောင်စီစခန်းချတဲ့နေရာတွေမှာအင်အားအလုံးအင်ဖြစ်တင်းနေတာကြောင့်ဒေသခံတွေစစ်ရှောင်ဖို့ပြင်ဆင်နေကြရတယ်လို့လည်းပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါအောင်ရှင
်ကမ်းပလူမြို့နယ်အတွင်းမှာစစ်ကြောင်းမကြီးလေးကြောင်ဖြန့်ထားပြီးတော့ကမ်းပလူတောင်ချန်းကစစ်ကောင်စီအထိုင်ချနေရာတွေမှာအင်အားတွေရာနဲ့ချီပြီးတော့ဖြစ်တင်းနေတယ်လို့ကမ်းပလူကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ကာဘိုးနယ်တွေကဗောဓိကုံရွာမှာစစ်တပ်အထိုင်စခန်းလုပ်နိုင်ဖို့အတွက်ဂရုချင်းတွေတူးပြီးတော့ပြင်ဆင်နေတယ်လို့လည်းဆိုပါတယ်ကမ်းပလူနယ်ထဲမှာရှိတဲ့မန္တလေးရှိဘူမြစ်ချီနာမြစ်ရထားတန်လန်းတလျှောက်ကကြေးရွာတွေမှာစစ်ကောင်စီဘက်ကအင်အားတွေထပ်ဖြည့်နေတာလို့ကမ်းပလူ KB3 အဖွဲ့ကကုဇော်ကပြောပါတယ်
ခမ36ဘုတ်တကြောင်းရယ်ခမ367တကြောင်းရယ်သူတို့ဒီကမ်းပလူကံကဒီကြောင်းနဲ့ကြောင်းရယ်ဒီကြောင်းနဲ့ခုလောလောဆယ်ကတော့ကျွန်တော်ကာဘုတ်တိုက်နေဒီဝေါ်ကုန်းကြီးဝေါ်ကုန်းကြာပြစ်ပြီအဲ့ဘက်ကိုရောက်နေရယ
်ကာဘုတ်ဇီကုံဗောဓိကုံစတဲ့စစ်ကောင်စီရဲ့အထိုင်စခန်းနေရာတွေမှာအင်အားရာနဲ့ချီဖြည့်တင်းနေတဲ့အခြေအနေကိုကုဇော်ကပြောပြပါရယ်ကာဘုစကန်ကိုတင်းလာနေမနဲ့9နိုင်ဝင်ကျင်လောက်ကစစ်ကောင်စီတပ်သားနဲ့ပြူစောတိဘက်ဝင်ရာကျော်ပို့ပြီးတော့အင်အားဖြည့်ထားတယ်လို့လည်းကုဇော်ကပြောပါတယ
်။ဘောလုံးကရပုတ်ကတည်းကအဲမရလောက်အဲမရလောက်အဲ့ဒါထိုးထားတယ်ကွာ။ကာဘုမှအားကြီးလောက်ရှိတယ်ကွာ။အဲတရားရှိတယ်ဘုန်းကြီးဆိုတော့အဲမရတော့မရတော့လောက်ရှိတယ်။တော်တော်ကတည်းကကမ်းလို့ချောလို့တည်းရတယ်မှာစကားတုံးကြီးနဲ့ထန်းကိုဘက်ကပြူပြူအင်အားအာဂါကလိုက်တော့ကတည်းကပဲလက်တည်းကတော့မုန်းကားတည်းကအဲတုံးကြီးနဲ့ဆိုအကုန်ပေါင်းကား6စီးခုကာဖို့သူတို့အင်အားချပြီးတော့ကားတွေပြန်သွားပြီကာဖို့မ
ှစစ်ကောင်စီတပ်တွေကာဖို့ကိုအင်အားလာဖြည့်တဲ့စစ်ကား6စီးတဲ့က3စီးကိုကမ်ဘလူကာဝေးတပ်ဖွဲ့တွေဘက်ကတင်းလာနေတော့ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ကုဇော်ကပြောပါတယ်စစ်ကောင်စီဘက်ကထိခိုက်မှုအတိအကျတော့မသိရပါဘူးစစ်ကောင်စီတပ်ကအင်အားဖြည့်ထားတဲ့အထက်မှာစစ်သားတွေတက်ပြူစောတိအရေးအတွက်ကပိုများတယ်လို့ကုဇော်ကပြောပါတယ်လက်ရှိမှာတော့စစ်ကောင်စီဘက်ကအင်အားဖြည့်တင်းပြီးတော့ဆေးပြင်ဆင်မှုတွေလုပ်နေတာကြောင့်အဲ့ဒီဒေသခံတွေအနေနဲ့စစ်ဘေးရှောင်ဖို့ဆင်သင့်ပြင်နေကြလို့ပဲတချို့ကလည်းကြိုတင်ရှောင်တာမျိုးရှိနိုင်တယ်လို့ဒေသခံတွေကပြောပါတယ်စစ်ကြောင်းကဘယ်ဘက်ကိုဦးတည်ပြီးထိုးမယ်ဆိုတာမသိနိုင်သေးတဲ့အတွက်မရှောင်ကြတာမျိုးလည်းရှိတယ်လို့ထန်းကုန်းတိုက်နယ်ဒေသခံတူကပြောပါတယ်
လောလောဆယ်တော့ကျွန်တော်တို့ဒီခုလောလောဆယ်တော့ရှောင်းမှုပြုဖို့ပဲအဲပြင်ဆင်နေတာရှိသေးတယ်ဒီကောင်လည်းကာဘုမှခုချတာပြောကာဘုမှကျွန်တော်နားနေတဲ့ကြောင့်တော့စကြောင်းအကြည့်ရမှာစကြောင်းကတကယ်တော့တော်တယ်တကယ်တော့လည်းကျွန်တော်တို့ပြည်ရမှာပေါ့ဒီအခုကဒီကတိုင်းနေကြဘူးဒီကောင်တိုင်းနေဒီထောင်းကတိုင်းနေဒီစံတမ်းမှာချောင်းကိုထိုးမယ်ဆိုရင်လည်းဆိုင်မှုကထိုးရမယ်ဆိုရင်လည်းကျွန်တော်တို့ဒီရှောင်းမှုတန်းတော့အချိန်တည်းမှာပြီးမှာ
စစ်ကောင်စီတပ်တွေကကမ်ဘလူတောင်ချမ်းမှာကာဘူးဇီကုံစတဲ့စစ်ကောင်စီတပ်စခန်းနဲ့နီးတဲ့နေရာတွေကစစ်ဆေးဂိတ်တွေဟာအရင်ထက်ပိုပြီးတော့စစ်ဆေးမှုတွေတင်းကျပ်လာတာမို့လို့ဒေသခံတွေတွာလာကြီးလည်းပိုပြီးတော့ခက်ခဲလာတယ်လို့ဆိုပါတယ်။ကောင်းလူရောဖြတ်တယ်လို့ရှိရင်ငွေကြေးကောက်ခံတာမျိုးရှိတဲ့အတွက်ကုံတွေအင်းနဲ့တွာလာကြီးခက်ခဲရတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးရွှေဘိုမြကြီးနာမြစ်ရထားလမ်းတစ်လျှောက်မှာစစ်ကောင်စီဘက်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တို့မကြာခဏထိတွေ့တိုက်ပွဲတွေဖြစ်လေရှိတယ်လို့ပဲဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတာမျိုးတွေလည်းရှိပါတယ်။ရှေဘုံနဲ့ဝက်လက်နယ်တွေကမြစ်ထားတန်လန်းတလျှောက်ကြီးရွာတွေကလည်းစစ်ကောင်စီရဲ့နေမည်ရှင်းလင်းမှုကြောင့်စစ်ပေးရှောင်နေကြရပါတယ်။ဒီမြစ်ထားလန်းတလျှောက်ကိုကာကွယ်တပ်တွေဘက်ကဖောက်ခွဲမှုတွေဖျက်ဆီးမှုတွေလုပ်ထားခဲ့တာကြောင့်ရောဒေသကာကွယ်တပ်ဖွဲ့တွေကနေမည်စုမှုနိုင်ပြီးတော့စစ်ကောင်စီဘက်ကရထားလန်းတလျှောက်စုမှုမှုအားနည်းတဲ့အတွက်စစ်လက်နက်နဲ့ရခပို့ဆောင်ရေးပိုင်းမှာထိခိုက်မှုတွေရှိလာတဲ့အတွက်နေမည်ပြန်လည်စုမှုနိုင်ဖို့ဦးစားပေးပြီးတော့စစ်ကောင်စီဘက်ကလုပ်တာဖြစ်တယ်လို့ဒေသကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ပြစီနေတဲ့ယထာတန်လိုင်းအပိုင်းတွေကိုလည်းစစ်ကောင်စီဘက်ကပြန်လည်ပြုပြင်နေတာတွေရှိပါတယ်။အဲ့ဒီပြန်လည်ပြုပြင်ရနေရာတွေမှာစစ်ကောင်စီတပ်တွေကကြေးရော်တွေကိုစစ်ကြောင်းထိုးနေပြီးရှင်းလင်းတာမျိုးတွေလုပ်ပြီးတော့ကာကွယ်တပ်ဖွဲ့တွေနဲ့ထိတွေ့မှုတွေရှိနေပါတယ်။ စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တွေတိုက်ပွဲတွေပြင်းမဲ့လေကြောင်းကပါပစ်ခတ်တိုက်ခိုက်နေတာမို့လို့စကိုင်းတိုင်းအတွက်မှာပစ်ဆုံးသူတွေနဲ့အုပ်ရင်ဆုတ်ခွာထွက်ပြေးကြတဲ့စစ်ပီးရှောင်ကြီးတွေဟာတနည်းထက်တနည်းပိုပြီးတော့တိုးလာနေပါတယ်စစ်ကောင်စီကတော့ဒီဒေသကြီးရွာတွေကိုပြည်သူ့ကာကွယ်တပ် PDF တွေခြေစိုက်ပြီးတော့အကြမ်းဖက်မှုတွေလုပ်နေတာကြောင့်နေမြေရှင်းလင်းနေတာဖြစ်တဲ့ဆိုတဲ့သတင်းထုတ်ပြန်လေးရှိပါတယ်ကုလသမဂ္ဂလူသားချင်းစာနိုင်မှုဆိုင်ရာပေါင်းဆက်ညှိနှိုင်းမှုယုံ UNOCHA ရဲ့အောက်တိုဘာလ12ရက်နေ့နောက်ဆုံးထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံတဝှမ်းပြည်တွင်းနေရဆုတ်ခွာသူဥယျာဉ်နှစ်သန်းနီးပါးရှိလာပြီးတော့စက်တင်ဘာလ26ရက်နေ့ကနေပြီးတော့အောက်တိုဘာလ1ရက်နေ့ထိမြန်မာနိုင်ငံအနောက်ဘက်မှာရှိတဲ့စကိုင်းနယ်မကူးတွေမှာ13,000ဝန်းကျင်နေရဆုတ်ခွာထွက်ပြေးနေကြရတယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ
သောတာရှင်များရှင်ဗြိတိန်နိုင်ငံမှာတော့ကိုဗစ်ကူးစက်ခံရပြီးနောက်တစ်နှစ်ကျော်ကြာတဲ့အထိယောဂါလက္ခဏာဆက်ရှိနေသူတွေထောင်းနဲ့တောင်းနဲ့ချီရှိနေတယ်လို့အော်တိုဘားလ24ရက်နေ့ကထုတ်ပြန်တဲ့လေ့လာမှုအသစ်ကဖော်ပြပါတယ်ဗြိတိန်နိုင်ငံဟာဥရောပမှာကိုဗစ်အဆိုးဆုံးခံစားခဲ့ရတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပြီးလူပေါင်း 23,000 နီးပါးသေဆုံးခဲ့ရတာပါဒီအကြောင်း AP သတင်းဆောင်ပါကတော့ကိုစော်မိုးချော်ကတင်ပြထားပါတယ်ရှင်
ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကြောင့်သွားလာမှုတွေကန့်သတ်ခဲ့ရပြီးလမ်းတွေပေါ်မှာလူသူကင်းမဲ့တဲ့အပြစ်အပျက်တွေဟာတချို့လူတွေအတွက်တော့အတော်ကြာမြင့်ခဲ့ပြီဖြစ်တဲ့အတိတ်ကာလကအပြစ်အပျက်တွေပါဒါပေမဲ့ကိုဗစ်ကူးစက်ခံရသူတချို့ကတော့ဒီရောဂါလက္ခဏာတွေကိုလနဲ့နှစ်နဲ့ချီဆက်လက်ခံစားခဲ့ရပါတယ်ထောင်နဲ့တောင်းနဲ့ချီတဲ့ကိုဗစ်ကူးစက်ခံရသူတချို့ဟာတစ်နှစ်ကျော်ကြာတဲ့အထိရောဂါလက္ခဏာတွေဆက်လက်ခံစားနေရတယ်လို့London Imperial College ကသုတေသီတွေကပြောပါတယ်ဥဆောင်လေ့လာခဲ့တဲ့ Imperial College ကအများပြည်သူကျန်းမာရေးနဲ့ကူးစက်ယောဂလေ့လာရေးဌာနအကြီးအကဲပါမောက်ခပေါ်အီလီယော့ကအခုလိုပြောပါတယ
် We collected information on over 3 million people and
လူပေါင်း3000ရဲ့အချက်အလက်တွေကိုရယူဆက်သွယ်ခဲ့ပါတယ်အဲ့ဒီတည်းကလူပေါင်း 1.4 သန်းဟာသူတို့ရဲ့အခြေအနေတွေဆက်လက်လေ့လာဖို့သဘောတူခွင့်ပြုခဲ့ပါတယ်အဲ့ဒီကမှလူပေါင်း8သိန်းကိုရွေးထုတ်ခဲ့ပါတယ်။နောက်ဆုံးလူပေါင်း2သိန်းခွဲလောက်ဟာသူတို့နဲ့ပတ်သက်တဲ့အချက်အလက်တွေကိုမေးမြန်းလေ့လာရမှာပါဝင်ခဲ့ပါတယ်။အဲ့ဒီကမှဘယ်သူတွေဟာကိုဗစ်ကူးစက်ခံရပြီးနောက်အချိန်ကြာမြင့်စွာယောဂလက္ခဏာတွေဆက်လက်ခံစားနေရဆဲဆိုတာကိုရှာဖွေဖော်ထုတ်ခဲ့တာပါ
။ဒီလေ့လာမှုဟာကမ္ဘာပေါ်မှာကိုဗစ် -19 နဲ့ပတ်သက်တဲ့အကြီးဆုံးလေ့လာမှုဖြစ်ပါတယ်။လေ့လာတွေ့ရှိချက်အရ 9.5 ခန့်တုန်းကယောဂကူးစက်ခံရပြီးနောက်3လကြာတဲ့အထိယောဂလက္ခဏာဆက်လက်ခံစားနေရပြီး900ခန့်နှုန်းကတစ်နှစ်ကျော်ကြာတဲ့အထိယောဂလက္ခဏာဆက်လက်ခံစားနေရတာကိုတွေ့ရှိခဲ့ရတယ်လို့ပေါမောက်ကပေါ်အီလီယော့ကပြောပါတယ်။အာယုံကုန်ခံပြီးပင်ပန်းနွမ်းနေတာအာယုံဆိုင်ဖို့ခက်တာအဆင်အမြင့်တွေကြိုက်ခဲတာစတာတွေအပါအဝင်ခံစားရတဲ့ယောဂလက္ခဏာအမျိုးအစားပေါင်း200လောက်ရှိပြီးပါကြောင့်အခုလိုဖြစ်ရတယ်ဆိုတာကိုတော့သိပ္ပံပညာရှင်တွေမသိသေးပါဘူး။10ရာခိုင်နှုန်းကနေ30ရာခိုင်နှုန်းလောက်ဟာကိုဗစ်ကူးစက်ခံရပြီးနောက်ရေရှည်ယောဂလက္ခဏာခံစားနေရပြီးအများစုကအမျိုးသမီးနဲ့အခြားယောဂအခံရှိသူတွေဖြစ်တယ်လို့လေ့လာရမှာပါဝင်ခဲ့တဲ့အများပြည်သူကျန်းမာရေးဌာနကပါမောက်ခဟဲလန်ဝတ်ကလည်းပြောပါတယ်
။ The symptoms that those people had that were most
ရေရှည်ယောဂလက္ခဏာခံစားနေရတဲ့သူတွေဟာသိမြင်ခံစားနိုင်မှုအပါအဝင်အသက်ရှင်မှုအရေးသွေးတွေကိုပါထိခိုက်တာကိုတွေ့ရပါတယ်။ဥပမာအဖြစ်သူတို့အိပ်လို့မရတာ၊စိုးရင်စိတ်တွေဖြစ်တာ၊စိတ်ရကြတာ၊စတာတွေကိုခံစားရပါတယ်။ယောဂလက္ခဏာတစ်မျိုးတည်းမကပဲနှစ်မျိုးသုံးမျိုးခံစားကြရပါတယ်။တချို့ဆိုရင်မတူညီတဲ့ယောဂလက္ခဏာမျိုး6မျိုး၊9မျိုး၊10မျိုးလောက်အထိကိုတစ်ပြိုင်နက်တည်းခံစားရတာတွေလည်းရှိနေပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံပြီးဖျားနာတဲ့ကာလဟာတိုတောင်းပါတယ်။ဒါပေမဲ့လည်းတချို့အသက်အရွယ်ကြီးရင်သူတွေအကြားမှာယောဂလက္ခဏာရေရှည်ခံစားရတာတွေ့ရှိရပြီးအဲ့ဒီအထက်မှာတချို့ဟာတစ်နှစ်ကျော်ကြာပါတယ်အထူးသဖြင့်တော့ကိုဗစ်စတင်ဖြစ်ပွားချိန်ယောဂပိုးအရင်ကာလမှာစတင်ကူးစက်ခံရသူတွေဟာနောက်ပိုင်းမှကူးစက်ခံရသူတွေထက်ရေရှည်ယောဂလက္ခဏာတွေပိုပြီးခံစားကြရတယ်လို့ပေါမောက်ကဟဲလန်ဝတ်ကပြောပါတယ်ဘာကြောင့်အခုလိုဖြစ်ရတယ်ဆိုတာကိုတော့သေချာမသိသေးပါဘူးဖြစ်နိုင်တာကတော့နောက်မှကူးစက်ခံရသူတွေဟာကာကွယ်ဆေးထိုးထားတာနဲ့ယောဂပိုးတန်ခံနိုင်ရည်ရှိသွားတာတွေကြောင့်ဖြစ်နိုင်ပါတယ်။ဒါပေမဲ့အစောဆုံးယောဂပိုးကူးစက်ခံရသူတွေဟာလက်ရှိကျန်းမာရေးပြဿနာရဲ့အဓိကအကြီးလေးဆုံးအပိုင်းဖြစ်တယ်လို့ပေါမောက်ကဝတ်ကပြောပါတယ်။ဒီလေးလာမှုကိုအင်္ဂလန်မှာကိုဗစ်ကူးစက်ခံရတဲ့ အရွယ်ရောက်ပြီးသူ 2,800 ကိုလေ့လာခဲ့တာဖြစ်ပြီးအဲ့ဒီအထက်ကတစ်ဝက်ဟာ2020ခုနှစ်နဲ့2022ခုနှစ်အကြားကူးစက်ခံခဲ့ရသူတွေဖြစ်ပါတယ်။ရေရှည်ကိုဗစ်ခံစားခဲ့ရသူတွေတဲက3ပုံတစ်ပုံဟာအခြေအနေပြန်လဲကောင်းမွန်လာတာကိုလည်းတွေ့ရှိခဲ့ရတယ်လို့ဆိုပါတယ
်။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
်။မင်္ဂလာမနက်ခင်းမှတောတာရှင်များရှင်။ဗီယိုအမေရိကန်အတန်းရဲ့2023ခုနှစ်အောက်တိုဘာလ26ရက်နေ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့အပတ်စဉ်အစီအစဉ်သစ်ဂျင်စီအားကစားအစီအစဉ်တို့ကိုမချခင်မှာနားဆင်ကြရမှာပါ။အခုအရေးဆုံးတော့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်။အခုချိန်ထိဆုံးခန်းတိုင်မဲ့အရေးအယောင်မမြင်ရသေးတဲ့သတင်းနှစ်ပတ်အလွန်ဂါဇာစစ်ပွဲနောက်ဆုံးအခြေအနေဘယ်လိုရှိပါသလဲ။ပုံမှန်ကျပြန့်လာနိုင်တဲ့အလားလာနဲ့အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာကြီးကိုရိုက်ခတ်နိုင်ခြေတွေကိုဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်ဆက်တာကိုမမြသစင်အောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင
်မင်္ဂလာပါဥကျော်ဆက်တာရှင
်မင်္ဂလာပါမြတ်စီ
ဒီတစ်ပတ်မှာလည်းဒီဂါဇာပါလက်စတိုင်းအစ္စရေးရေးဥပဲဆက်ပြီးတော့ဆွေးနွေးခြင်းပါတယ်ဒီလိုမျိုးဂါဇာမှာအခြေအနေတွေကအရှိန်မြင့်ပြီးတော့ဖြစ်နေတဲ့အခြေမျိုးမှာသမ္မတဘိုင်ဒန်ကအစ္စရေးကိုသွားခဲ့ပါတယ်အဲ့တော့ပြီးခဲ့အပတ်ကသမ္မတဘိုင်ဒန်ရဲ့ဒီခီးစဉ်အပြီးနောက်ပိုင်းမှာပေါ့နော်ဘလို့အနေထားရှိပါလဲဟိုအတိုးအဆုတ်အခြေအနေဘလို့အနေထားရှိပါလဲ
သမ္မတဘိုင်ဒန်ရဲ့ခီးစဉ်ဟာအင်တန်ထူးကြပါတယ်အမေရိကန်သမ္မတတဲ့ဟာစစ်ဖြစ်နေတဲ့ဒေသကိုပထမဆုံးသွားတဲ့ခီးစဉ်လည်းပဲဖြစ်ပါတယ်အဓိကကတော့လူတွေသုံးသပ်ကြတာကတော့သမ္မတဘိုင်ဒန်ဟာအစ္စရေးကိုအားပေးဖို့သွားတာဖြစ်ပါတယ်ဟားမတ်စ်တွေရဲ့ရက်စက်တဲ့လူမှုဆန်တဲ့အကြံဖက်တိုက်ခိုက်မှုကိုလုံးဝဒါကဘာလုံးကတကယ်လုံးဝရှုထားရပါတယ်ဒီဟာကိုသူကအဲ့ဒီကိစ္စမှာဟားမတ်စ်ကိုချေမှုဖို့မင်းတို့ငါတို့ကူညီမယ်ဆွေးသွားတာဖြစ်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲထိမ့်ညှိရဲ့အနေနဲ့အရပ်ကောင်းဆောင်နေတဲ့သူကတွေ့မယ်ဂျော်ဒန်နိုင်ငံအမန်မြို့မှာအဲဒီဂျော်ဒန်ဘီယန်အဗ်ဒူလာရဲ့အီဂျစ်တန်ရာ LCC ရဲ့နောက်ပါလက်စတိုင်းဒေသရဲ့ကိုပိုင်ဥချုပ်ကြီးသမ္မတမိုဟမက်အဘတ်စတန်တွေ့ဖို့စီစဉ်လုပ်ထားပါတယ်။ဒါမဲ့သမ္မတဘိုင်ဒန်ရောက်တာနဲ့ပဲတိုက်တိုက်ဆိုင်ဆိုင်ဂါဇာမှာရှိတဲ့ဆေးရုံ LL ဆေးရုံကိုဘုံကျဲတိုက်ခိုက်ခံရတော့လူ400ကျော်သေဆုံးသွားပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးသူပြစ်တယ်ငါပြစ်တယ်ဆိုပြီးတော့အငင်းပွားမှုတွေဖြစ်နေတဲ့အချိန်မှာသမ္မတဘိုင်ဒန်ကလည်းပဲဟာဟားမတ်စ်တွေရဲ့ဒီစံကြောင်းဖြစ်တဲ့ဆိုတော့ထောက်ခံပြီးပြောကြခဲ့ပါတယ်။အဲ့ဒီတို့ကြောင့်သူနဲ့တွေ့ဖို့ချိန်ထားတဲ့အာရဘ်ကောင်းဆောင်၃ယောက်ရဲ့ကအဲ့ဒါကို cancel လုပ်ပြီးတော့သူတို့ဖျက်ပလိုက်ကြပါတယ်ဆိုတော့အဲ့ဒီဘက်ကတော့သူမလုံနိုင်ခဲ့ပါဘူး။သူ့မှာသမ္မတဘိုင်ဒန်ရဲ့ခီးစဉ်အတွက်ရဲ့အကျိုးတစ်ခုကပါလဲဆိုတော့ဂါဇာကမ်းမြောင်ဒေသတွေကိုဂါစီရဲ့ဟာဒီဂါဇာကမ်းမြောင်ဒေသတွေကိုပေါ့လေဒီတောင်ပိုင်းဆိုင်နိုင်ကအီဂျစ်ဘက်ကကဲဇေးစာတန်ဘူကားရထကားရဝင်ဖို့ခွင့်ပြုဖို့သူကလို့ဆိုဇင်းနိုင်ရပါတယ်အဲဒါကြောင့်ပထမနေ့မှာ20လောက်ဝင်တဲ့နောက်မနေ့ကဆို20သတ်မှတ်ထားရမယ်သူတို့14ကြီးလောက်ဝင်ခွင့်ရခဲ့ပါတယ်နောက်မတည်ပြန့်လာနိုင်ရေးအတွက်ဘယ်လိုလုပ်မလဲဘာညာဆိုတော့သမ္မတဘိုင်ဒန်ကအဓိကလွတ်ခဲ့တာဖြစ်ပါတယ်ဆိုတော့အခုအချိန်ကြီးသူဆိုရတဲ့ကိစ္စမှာအကောင်းဆုံးဆိုတာကတော့ဒီဒုက္ခသည်တွေကဲဇေးရပစ္စည်းပုတ်ခွင့်အကန့်တန့်ရခဲ့တယ်ဆိုတော့ပြောမှာဖြစ်ပါတယ်
ဒီကုလရှိဂါဇာရဲ့အခြေအနေကဘလို့အနေထားပါလဲဒီလူသားချင်းစာနာထောက်ကူပစ္စည်းတွေပို့အထဲကိုပေးပို့ပေးတာတို့ဘာလို့ဘလို့အနေထားရှိပါလဲ
အခုကတော့ဆောသားပြောခဲ့လိုပဲကား truck က34စီးလောက်ကျင်တော့ခုစကားပြောနေတဲ့တင်းလာနေမနေ့ပိုင်းအချိန်တီကတော့ရောက်နေပါပြီဒါပေမဲ့မလုံလောက်ပါဘူးဒီနေ့ကို100လောက်ပူပေးဖို့လိုအပ်နေကြတာအရင်တော့လည်းဒီနေ့100လောက်ဝင်နေတာပါအဲ့ဆိုတော့ဒါကိုမလုံလောက်သေးဘူးဆိုလို့သူကပြောပါတယ်နောက်အခုဖြစ်နေတဲ့အထောက်ထားနဲ့ပတ်သက်ပြီးသတင်းဌာနကြီးတွေပြောတာသူကိုကိုယ်ပြောမှာဆိုဟာမတ်စ်ကျမကြီးဝန်ကြီးဌာနကပြောတယ်ပြခဲ့တဲ့24နှစ်အတွင်းမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ဘက်ကလူ450လောက်ဆေးတယ်ပါလက်စတိုင်းတွေလို့ပြောပါတယ်။အစ္စရေးဘက်ကလည်းပြောတယ်သူတို့ဟာပြခဲ့တဲ့ကာလအတွင်းမှာပြင်းမှတ်ပေါင်း320ကိုလေကြောင်းအချင်းရပြီးတော့ပြစ်ခတ်ခဲ့ဆိုအစ္စရေးဘက်ကပြောပါတယ်အဲ့ဒါကို။ဒီသူတို့ကတော့ဟာမတ်စ်ကိုလုံးဝဖြိုခွဲသွားမဲ့ကိစ္စဒါဒီဇေယျကတော့ပြောနေပါတယ်ဆက်လက်ပြီးတော့သူတို့တိုက်သွားအောင်မလို့ပြောပါတယ်ဆိုတော့ဂါဇာအခြေအနေဟာမတည်ငြိမ်ပါဘူးဒါကြောင့်ဂါဇာတောင်ပိုင်းကိုဆုတ်ကြပါလို့ဆိုလို့ဆုတ်ကြတဲ့လူတို့တော်မှာတောင်ပိုင်းမှာသိပ်ပြီးတော့လက်ခလဲမလို့ဆိုမြောက်ပိုင်းကိုပြန်သွားနေကြတာရှိတယ်လို့တော်မှာသတင်းထံတချို့ကပြောနေကြပါတယ်။
အဲ့တော့အခုဒီလိုမျိုးအခြေအနေမှာဒီစစ်မီးကပို့ပြီးတော့ကျေပြန့်လာနိုင်တာပါလား။ဒီအနောက်ဖက်ကမ်းမှာလည်းစုပ်ပူမှုတွေရှိတယ်။နောက်လက်နော်မှာအခြေစိုက်တဲ့ဟတ်စ်ဘိုလာတွေသူတို့ကလည်းတိုက်ခိုက်နေရရှိတယ်။နောက်ပြီးတော့အထူးသဖြင့်အီရန်ရဲ့အနေအထားဘယ်လိုရှိပါလဲ
။ပထမဆုံးကတော့အဲ့ဂျော်ဒန်မြေနောက်ဖက်ကမ်းဂျော်ဒန်မြေနောက်ဖက်ကမ်းမှာတော့ဂျူးလူမျိုးတွေလည်းရှိတယ်ပါလက်စတိုင်းအရပ်တွေလည်းရှိတယ်ဆိုတော့သူတို့ဖက်ကြမှာတော့ပဋိပက္ခဖြစ်တာပေါ့အဲ့ဒီဘုံမှာစစ်ပွဲဖြစ်နေတော့ဆိုတော့ဒီဒေသကတော့လုံးဝအစ္စရေးထိန်းချုပ်တဲ့ဒေသသာဖြစ်ပါတယ်အဲ့ဒီမှာကိုပိုင်ဥထုပ်ရေးအဖွဲ့ဆိုပြီးတော့ဖွဲ့ပေးထားတယ်အဘတ်စ်ခတ်သမနာဆိုတော့အဲ့ဒီကျဲမှာတော့ဒေသခံတွေချင်းကပဋိပက္ခဖြစ်တယ်ဟိုဘက်ကဂျူးတွေကလည်းပဲအရပ်တွေကိုဆန့်ကျင်ပြီးတော့တိုက်ခိုက်မှုတွေရှိတဲ့ဒေသပဋိပက္ခအတွင်းပေါ်လာတာနိုင်ငံတကာပြောကတော့မပါဘူးဒီမှာတကယ်ဖြစ်လာနိုင်တာအဲဟက်စ်ဘူလာကိစ္စပါဟက်စ်ဘူလာလေဗနန်မှာသိအင်အားကောင်းတဲ့ဟာဆိုတော့လေဗနန်စစ်ပွဲဖြစ်လာနိုင်ပါတယ်ဟက်စ်ဘူလာကတော့အစ္စရေးဘက်ကပြန်လဲပြစ်ခတ်နေပါတယ်သူတို့ကြိုပြီးတော့ပြတ်မလာရအောင်နောက်ပြီးတော့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကိုယ်တိုင်အဲ့သွားပြီးတော့မင်းတို့လာမဆနိုင်စိုက်ရင်တော့လေဗနန်စစ်ပွဲထပ်ပြီးဖြစ်လိမ့်မယ်ဟာမတ်စ်လည်းလုံးဝအမိပြုတ်ကတော့ထပ်သလိုဟက်စ်ဘူလာကလည်းအမိပြုတ်ထားလိမ့်မယ်ဆိုတော့သူကတင်းသွားပြီးတော့ပြောနေပါတယ်။ဒါကစီးရီးယားစီးရီးယားကလည်းပဲအဲ့လိုပဲစီးရီးယားဘက်ကလည်းပဲအစ္စရေးဘက်ကပြစ်တဲ့အတွက်ကြောင့်စီးရီးယားနိုင်ငံအလက်ပိုလင်စိတ်ဆိုတာလုံးဝပြစ်စီသွားပြီးပါညာလို့တော့မှဒီနေ့မနေ့မှသတင်းတွေကြားပါတယ်ဆိုတော့ပြန်လာနိုင်ပါတယ်။အကြောက်ဖို့အကောင်းဆုံးကတော့သွားမျက်စိမေးတယ်အာအီရန်ကိစ္စပါပဲအီရန်ပါဝင်ပတ်သက်လာရင်တော့သိဆိုမယ်အခြေအနေအခုကြည့်ရတော့အီရန်ကလည်းပဲချိန်ချောက်နေတယ်မင်းတို့ဟာမပြတ်နှံ့အောင်လုပ်ကာရုစီကိုဖြစ်လာရင်တော့ငါတို့လည်းလုံရလိမ့်မယ်ဆိုတော့ဒါပေမဲ့လည်းအီရန်ကိုလူလာတဲ့ဒါဟူစီစပုံတွေအာယေမန်ကသူတို့ရလှမ်းပြီးတော့ပြစ်တာရှိတဲ့အတွက်ကြောင့်သူတို့ကအမေရိကန်လေတပ်ကဝင်ပြီးတော့ဟန်တာပြစ်ခတ်ခဲ့ရတယ်ရှိတယ်ဆိုတော့ဖြစ်လာနိုင်ပါတယ်ဆိုတော့ဒီဟာမကျေပြန့်လာနိုင်ဘူးလို့ဘယ်လိုမှမပြောနိုင်ပါဘူးအင်မတန်ဆိုးရင်ရတဲ့အခြေအနေကိုပြောမှာပါအ
ဲ့တော့သမရဘိုင်ဒန်ကဒီတနင်္ဂနွေနေ့တုန်းကအနောက်နိုင်ငံခေါင်းဆောင်အနေနဲ့သူဖုန်းဆက်ပြောခဲ့ရရှိပါတယ်ပြင်သစ်ဂျာမနီဒီခေါင်းဆောင်အနေနဲ့ဖုန်းဆက်ပြီးတော့စကားပြောပါတယ်ပိုဟမ်မင်းကြီးနဲ့လည်းပြောခဲ့ပါတယ်ပေါ့နော်အဲ့တော့ဘယ်လိုအကူအညီတွေရနိုင်ပါလဲ
အဓိကကတော့ဒီနိုင်ငံတွေကတော့ဒီနေ့လည်းပဲဟိုဥရောပဆက်မက်ကအနောက်နိုင်ငံတွေကအစည်းအဝေးလုပ်ပြီးတော့ကြေညာချက်ထုတ်တာတွေ့ရပါတယ်ပထမဆုံးကတော့ဟာမတ်စ်တွေရဲ့တိုက်ခိုက်စတင်တိုက်ခိုက်ခဲ့မှုတော့လူတိုင်းရှုတ်ချပါတယ်ဒါတကဘာလုံးကလက်မခံနိုင်တဲ့ကိစ္စပါအရာသားတွေကိုမခွဲမခြားလုပ်ခဲ့တာဒါပေမဲ့လည်းဒီဟာကိုနှိမ်နှင်းတဲ့နေရာမှာအကန့်သတ်တာထိနေနေလို့ဟိုနိုင်ငံတော်ဥပဒေကိုလိုက်နာလေးစားဖို့ဆိုတာအဓိကဖြစ်ပါတယ်ဥရောပဆက်မက်ကတော့ဒီဟာကိုနိုင်ငံရေးအရာစည်းစပ်ပြီးတော့အပြေရှားကြဖို့ဆိုတာပဲသူတို့အဓိကပြောကြမှာဖြစ်ပါတယ်အမေရိကန်ဟာသူကသူရဲ့ယက်တီချက်ကချင်းချင်းလင်းပြောရင်အစ္စရေးဘက်ကိုသိပ်ပြီးတော့ပါနေသလိုဖြစ်နေတဲ့အတွက်ကြောင့်ဒီနှစ်ဖက်လုံးကိုဖြန့်ဖြဲနေမှာသူရဲ့ဩဇာသိပ်မထည့်ရောက်ပါဘူးဆိုတော့နှစ်ဖက်မြောက်ကအနောက်နိုင်ငံတွေကလုံနိုင်ပါတယ်ဥရောပသက်မက်ကတော့ဆိုတော့သူတို့အခုချင်းတောင်းတာဖြစ်နိုင်နေပါတယ်နောက်တစ်ခုကတရုတ်နိုင်ငံသားရဲ့ဝန်ကြီးလည်းပဲမကြခင်အမေရိကန်လာဖို့ရှိတယ်လို့သတင်းတွေထွက်နေပါတယ်ဆိုတော့သူလာရင်လည်းပဲသူတို့ဆွေးနွေးမယ့်အကြောင်းအရာမှာဒီကိစ္စကိုပြောဖို့ရှိပါလိမ့်မယ်တရုတ်ကပို့ပြီးတော့ဩဇာရှိနေပါတယ်။ဘာလို့လဲဆိုတော့တရုတ်ဟာအီရန်စီကရေနံတွေကိုတော့မှနိုင်ငံကကန့်သက်ထားတဲ့ပိတ်ဆို့မှုကိုချိုးဖောက်ပြီးတော့ဝယ်နေတယ်ဆိုတော့သူတို့နဲ့အဆက်ဆက်ရှိနေတယ်ဆိုတော့တရုတ်ရဲ့စကားကိုသူနားထောင်နိုင်တယ်လို့လည်းသုံးသပ်ကြပါတယ်။တလောတုန်းကပဲတရုတ်ဟာဒီအီရန်နဲ့ဆာဒီအရေဗျကိုစစ်ဆက်ပေးခဲ့တဲ့ကိစ္စလည်းရှိတယ်ဆိုတော့တရုတ်ဩဇာလည်းပဲအပြာကြီးထောင်မွန်းနိုင်ပါတယ်ဆိုတော့အမေရိကန်ကနိုင်ငံတကာအနောက်နိုင်ငံတွေကိုအခုကြီးတောင်းသလိုတရုတ်ကိုလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ အီရန်မပါဝင်အောင်အဓိကထိန်းထားပြီးဘူးပြောခိုင်းနိုင်မယ်လို့မျှော်လင့်ရပါတယ်ဒါအမေရိကန်ရဲ့တန်တမန်ကြီးအထုံးနေဘူးပေါ့လေ
ဒီစစ်ပွဲရဲ့ခရက်ကတကဘာလုံးကိုရိုက်ခတ်နိုင်တဲ့အခြေအနေအထူးသဖြင့်အမေရိကန်ကိုဘယ်လောက်ထိရိုက်ခတ်နိုင်ပါလဲ
အမေရိကန်ကိုအခုတောင်ရိုက်ခတ်နေပြီလို့ပြောမှာပါအမေရိကန်မှာဂျူးလူမျိုးတွေလည်းရှိရယ်အာရဗ်လူမျိုးတွေလည်းရှိတယ်ပေါ့လေ American Jews တွေ American Arabs တွေဆိုတော့သူတို့ရဲ့အကြမ်းမှာပြိပခါကနေရာတကာမှာဆန့်ကျင်ပြီးတော့အပြိုင်ဆန္ဒပြမှုတွေရှိပါတယ်။နောက်ပြီးတော့တကယ်ဒိဋ္ဌိကျဲတက်သူတွေမှလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ចောင်းသားတွေရှင်ရှင်ဟိုဘက်ကြီးဖြဲခွဲကြတယ်။ចောင်းအာဏာပိုင်အဖွဲ့ကဒီဘက်ကိုလိုက်တယ်၊ဂျူးဘက်ကိုလိုက်တယ်။ဘာညာအပြဲရန်အဲ့လိုပြိပခါတွေဖြစ်နေတာဆက်နေပါပြီဆိုတော့ဒါဟာသိအကြီးကြီးတဲ့ကျဲတစ်ခုဖြစ်လာပါတယ်။ဒါအပြင်ဒါထက်ကြောက်ဖို့ကောင်းတာကအေးကျန်တဲ့နိုင်ငံတွေကျေပြန့်ပြီးတော့အီရန်တို့ကတော့ပါလာမယ်ဆိုရင်ဒီအမေရိကန်ကိုလည်းပဲချင်းကြောက်လာနိုင်တယ်လူတို့ရဲ့အတွက်ဆိုတော့အခုလည်းပဲအမေရိကန်နိုင်ငံကရှေ့လက်ပိုင်းနိုင်ငံတချို့ကတန်ရုံတွေမှာဒါ skeleton staff ပေါ့လိုအပ်တဲ့လူထောက်ပဲနေကျန်တဲ့လူထွက်ခွာရဆိုပြီးတော့အများအားသတိပေးနေရပါတယ်ဆိုတော့ဒီစစ်ပွဲဖြစ်လာတဲ့အတွက်အမေရိကန်အတွက်အမေရိကန်နိုင်ငံတွင်းမှာလည်းပဲလူခဲခတ်မှုရှိတယ်လို့ကမ္ဘာအနှံ့မှာရှိတဲ့အမေရိကန်တွေရဲ့အတွက်ကောအမေရိကန်အကျိုးစီးပွားအတွက်ကောဆိုရင်ကြာကောင်းတယ်သတိထားမဲ့အချိန်လို့ပြောမှာဖြစ်ပါတယ်ဆိုတော့ကဘာကိုလည်းပြန့်နှံ့နိုင်ပါတယ်ဆိုတော့စီးပွားရေးအဖြစ်အမေရိကန်ဆိုရင်အခုပဲဂါဇာပြိပခါအတွက်ကောနောက်ပြီးတော့ယူကရိန်းစီးပွားအတွက်ကောဆိုပြီးတော့ပတ်စံဘိုးတောင်းနေရတယ်ဘယ်လောက်လဲ100 billion dollar ဆိုတော့နေရာမဟုတ်ပါဘူးငွေကြေးအကုန်ကြလိုက်ပုံများလာမယ်နောက်ပြီးအမေရိကန်အတွက်စစ်နှစ်ခုဖြစ်လာမှာပေါ့လေဒီယူကရိန်းစစ်လည်းသူကဥဆောင်တိုက်နေရသလိုအရှိလည်းပိုင်းကျေပြန့်လာရင်ဒီစစ်ပွဲမှာလည်းသူကအောင်ဆောင်တိုက်မယ်ဆိုတော့စီးပွားရေးအဖြစ်လည်းပဲအများကြီးနစ်နာလာနိုင်တယ်ဆိုတော့စစ်ဖြစ်ပြီးဆိုရင်တော့ကုသန်းရောင်းဝယ်ရေးသွားရေးလာရေးခက်တာလုံစားအခက်အခဲကုန်စည်နှုန်းတွေမြင့်တက်လာမယ်စသဖြင့်အများကြီးအခက်အခဲတွေကြုံလာနိုင်ပါတယ်ဒါဆိုတော့ကမ္ဘာကိုလည်းပဲစကားဒီခေတ်ကကမ္ဘာကြီးကအကုန်လုံးဆက်ဆက်နေရောဆက်ဆက်ပြီးတော့ကမ္ဘာဖန်လည်းပဲပြတ်တန်ရဲအများကြီးတက်လာနိုင်ပါတယ်ဒီကိစ္စ
ဟုတ်ကဲ့ပါအဲ့တော့ဒီစစ်ပွဲဟိုပြီးဆုံးနိုင်မဲ့အလားအလာကိုဒီစစ်ပွဲဆုံးခန်းတိုင်မဲ့အလားအလာကိုမျှော်မှန်းနိုင်ပါပြီလား
သိအလန်းဝေးတယ်လို့ထင်ပါတယ်တကယ်တော့ဒီကိစ္စအကူကဟာမတ်တွေကလည်းပဲဒေါသအလျောက်သူတို့ကရဲရဲဆဲဆဲသွားပြီးတော့လုခဲ့တယ်အီဇွေးကလည်းပဲဒေါသနဲ့ပြန်တုံပြန်နေတကယ်တော့နိုင်ငံရေးအဖြစ်အဖြစ်ရှားမှာကတော့ပါလက်စတိုင်းမှာအခုနိုင်ငံမရှိဘူးသူတို့ဂါဇာဂျော်ဒန်မြေနောက်ဖက်ကမ်းမှာသူတို့ရဲ့ဒါကိုယ်ပိုင်အုပ်ချုပ်ရေးဘာညာဆိုမျိုးလုထားတာသတိလောက်ပဲရှိရဆိုတော့ဒီဟာစတေတပ်ကိုတော့ရှိနေခဲ့တယ်ပြီးခဲ့တဲ့ဆယ်နှစ်လောက်မှာအဲ့ပါလက်စတိုင်းလူမျိုးတွေကိုအစ္စရေးနိုင်ငံမှာလာပြီးအလုပ်လုပ်ခွင့်ပေးထားတယ်လာမင်းတို့လည်းပြီးလာလို့တချို့သူတို့အရေးအတွက်ဘလောက်နဲ့ထောင်ကနန်းအဖြစ်ပေးထားတော့သူတို့ကလည်းအဆင်ပြေနေရတယ်ဆိုပြီးတော့ဒါ status ကိုညင်အောင်ထိန်းထားနိုင်တယ်ဒါဖြစ်တယ်ပုံမြဲကြမ်းနေမြဲအခြေခံပြဿနာဖြစ်တဲ့ကနာပါလက်စတိုင်းဒေသကိုနိုင်ငံဖန်တီးပေးရေးဆိုတာမရှိရပါဘူးထို့နည်းလည်းကောင်းဣဇရေးနိုင်ငံရဲ့လုံခြုံရေးအတွက်လည်းပဲလုံးဝစိတ်ချရတဲ့အခြေအနေမရှိသေးဘူးဆိုတော့ဒီခုကိုဖြည့်ဆင်းပေးရမှာဖြစ်ပါတယ်။ဒီဟာကိုဖြည့်ဆင်းဖို့အတွက်အဓိကပြောကြားမှာဖြစ်ပါတယ်။ဆိုတော့အဲ့လိုဣဇရေးနိုင်ငံအတွက်လည်းပဲလုံခြုံပြီးတော့နင်းညမ်းစွာနေနိုင်တဲ့နေရာဖြစ်လို့ပါလက်စတိုင်းဒေသအတွက်လည်းပဲသူတို့ပါလက်စတိုင်းအာရဗီတွေအတွက်နိုင်
ဥကျော်စံသားနဲ့မမြသစင်အောင်ဆွေးနွေးတင်ပြခဲ့တာပါရှင်အခုတော့အပတ်စဉ်တင်ဆက်သွားမယ့်အစီအစဉ်တစ်ခုနဲ့မိတ်ဆက်လိုပါတယ်လူငယ်ဆိုတာအနာဂတ်အတွက်အိမ်မက်တွင်တဲ့ရှေ့ခီးကိုဆက်လျှောက်ရင်းကြုံကြိုက်တဲ့အခွင့်အရေးဖန်တီးရယူတဲ့အခွင့်အရေးတွေနဲ့အိမ်မက်ကိုအကောင့်ထဲဖောကြသူတွေဖြစ်ပါတယ်အခု VOA ကတင်ဆက်ပေးသွားမယ့်ဂျန်စီဆိုတဲ့အစီအစဉ်တစ်မှာတော့မျိုးဆက်တဲ့လူငယ်တွေနဲ့စကားပြောထားတာပါလူငယ်တွေရဲ့အတန်းသူတို့သိချင်တဲ့သူတို့သိတဲ့အကြောင်းအရာတွေအကြောင်းပြောသွားချမှာပါဒီသတင်းပတ်မှာတော့နိုင်ငံရေးအပြောင်းလဲတွေကြားမထင်မှတ်ဖဲဆဲကျော်တဲ့ဘဝမှာဒုက္ခတွေဖြစ်သွားကြရတဲ့လူငယ်လေးတယောက်ရဲ့ရုန်းကန်မှုတွေအကြောင်းကြားရမှာပါမက်ခင်လေးတင်ဆက်ထားပါတယ်ရှင
် Hello အားလုံးပဲမင်္ဂလာပါနော် Generation Z ဆိုတဲ့စီစဉ်လေးကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်လေးမှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေပြီးတော့နိုင်ငံတကာပညာတော်သင်စုတွေရအောင်ကြိုးစားတည်ဆောက်ခဲ့တဲ့လူငယ်လေးတယောက်ကြောင့်နဲ့မိတ်ဆက်ပေးခြင်းပါတယ်သူကကရင်လူငယ်လေးပါအ
ားလုံးပဲမင်္ဂလာပါကျွန်တော်နာမည်ယူဂျင်းလို့ခေါ်ပါတယ်ကျွန်တော်ဒီ Maastricht University လို့ခေါ်တဲ့တက္ကသိုလ်မှာပေါ့နော်နယ်စပ်ဆိုင်ကမှရှိရဲ့တက္ကသိုလ်မှာကျွန်တော် Master's of Globalization and Development Studies major နဲ့ကျွန်တော်ကျောင်းပြီးသွားပါပြီဒီကတော့ကျွန်တော်ရဲ့ကျောင်း
ောက်ဖြစ်ပါတယ်
။ကဲတော့လေယူချင်းကရန်ကုန်အင်းစိန်မှာအသက်73နှစ်ထိနေခဲ့မှုလေ။ဒါပေမဲ့2000ရှစ်ပါရောင်ဒေါ်လာဖြစ်တဲ့အချိန်မှာပဲ KNU ရှိတဲ့နေရာကိုမြန်မာစစ်တပ်ကထိုးစစ်တွေဆင်တယ်။အဲ့ဒီခါကျတော့ဒီကရင်လူမျိုးဖြစ်တဲ့ယူချင်းတို့ရဲ့မိသားစုဝင်တွေကတယောက်ကနေပြီးတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မီဒီယာတွေမှာဝင်ရောက်ပြောဆိုတာမျိုးတွေဖြစ်လာတယ်။အဲ့တော့သူတို့တမိသားစုလုံးရန်ကုန်မှာဘလို့မှနေလို့မရတဲ့အဆုံးမှာထိုင်းမြန်မာနေဆက်ဒုက္ခဒစ္စကန့်ကိုထွက်ပြေးဖို့အတွက်သူတို့တွေပြင်ဆင်လာရအောင်။အဲ့ဒီအချိန်မှာယူချင်းကဘာတွေးမိလဲဆိုတဲ့ခါကျတော့ဒါကရင်သဘုံတွေရှိနေနေရလေငါတို့ကဘာလို့သွားရမှာလဲဆိုပြီးသူကတွေးမိတယ်တဲ့။
တငယ်တော့အာတင်ခဲ့တဲ့ဟာပေါ့နော်။အာဒီမြန်မာနဲ့ထိုင်းတမိုင်းဆိုလာမသိဘူး။စာအုပ်အစိမ့်အောင်လေ။အာအကုန်လုံးတော့တိကျမှာပါကျွန်တော်တို့အရွယ်ဆိုဂျင်းထုတဲ့စာအုပ်ပေါ့နော်။အဲ့ဒီစာအုပ်မှာဆိုလို့ရှိရင်ဒီထိုင်းမကောင်းကြောင်းနေပြောရဲပြီးတော့ KNU မကောင်းကြောင်းနေပြောရဲတပုံကောင်းဆောင်ပုံများဆိုပြီးပြောရဲပေါ့နော်။ဆိုတော့အဲ့ဒီက information တွေကြောင့်မလို့ဟိုကျွန်တော်ကအဲ့လိုပေါ့နော်။ဟိုတပုံဆိုပြီးတော့ထင်တာ
ကရင်လူမျိုးကိုယ်တိုင်က KNU ကိုကရင်တပုံလို့သတ်မှတ်ထားတဲ့ပညာရေးစနစ်ကနေပြီးတော့နေဆက်ဒေတာကိုရောက်သွားတဲ့အချိန်မှာသူတို့စင်ခုံမှုတွေကတော့အများကြီးပဲလေ
။ဟိုမြန်မာပြည်လူမျိုးအခန့်တော့ဘယ်ကောင်းမလဲပေါ့နော်။ဟိုဝါဒန်နေဝါဒန်တို့တခါလေးကြလို့ရှိရင်ဝါနဲ့သသနဲ့ပေါင်းထားတော့တခုကလုံးနဲ့တခုကပြားရဲဆိုတော့ဖိနာရီပါရီတော့ရှိရပေါ့
သူကထိုင်းမြန်မာနယ်စပ်ဒုက္ခဒစ္ခံကိုရောက်သွားတဲ့အချိန်မှာစေကျော်သက်လူငယ်လေးမလားအဲ့ခါကျတော့သူ့ရဲ့စိတ်ထဲမှာ sexual orientation ကလည်းဖြစ်လာပြီဖြစ်လာတဲ့ခါကျတော့ဒိန်တူချင်းပို့ပြီးတော့ chicken ဆုံးမှတ်တယ
်ခရီးရန်တိုင်းဝိုင်းနဲ့ကြီးလာတဲ့ခါကျတော့ဟိုဒီ homosexual ကပေါ့နော်လိင်တူချင်းချစ်တာဆိုတာကဟိုအပြစ်ကြီးတယ်နော်ဟိုငရဲမှာထာဝရလောင်ကျွမ်းရမယ်ဆိုရဲဟာမျိုးတွေတင်လာတဲ့အခါကျတော့ကျွန်တော်ကိုကျွန်တော်နော် mental illness ဖြစ်နေပြီလားဆိုပြီးတော့ကျွန်တော်ဟိုအဲ့လိုမျိုးခံစားရတယ်ကွာဆိုရဲအခါကျတော့ဘာလုပ်လဲဆိုတော့ဟိုစိတ်ကစားတာဘာတွေဖြစ်လာတယ်ဆိုလို့ရှိရင်အဲ့ဒီအပိုင်းကိုကျွန်တော်လုံးဝပိတ်ထားပြီးတော့အာကျွန်တော် violin သင်တယ်နော် violin music ပိုင်းသွားတယ် being volunteer လုပ်တယ်အကဲမှမကင်း current student network group ပေါ့နော်အဲဒီမှာ volunteer လုပ်တယ်ကျွန်တော်ဟိုတိုးတက်ရတိုးတက်ကြောင်းပဲလုပ်ခဲ့စိတ်မကောင်းတာတွေဘာတွေဖြစ်တယ်ဆိုရင်ကျွန်တော်တောင်ပေါ်တက်ပြီးတော့ violin ပါတီရဲ့အဲ့အမျိုးအဲ့လိုမျိုးနဲ့ကျွန်တော်ထွက်ပေါက်ရှာခဲ့ပေါ့နော်ဆိုတော့အမှန်တကယ်ဆိုလို့ရှိရင်တော့ဒီ camp နဲ့မှာဒါနေဆက်လေးနော်ဗမူးရေးစေဝါတွေကရှိတယ်ဒါပေမဲ့အဲ့ဒီနောက်မလိုက်ပဲနဲ့ကျွန်တော်ဖတာကျွန်တော်ဒီတောင်ပေါ်တက်ပြီးတော့ violin တီးခဲ့တာမျိုးတွေလုပ်ခဲ့တယ
်လူတိုင်းကလေဘဝမှာအခွင့်အရေးကောင်းတစ်ခုတော့ရတတ်ကြတာပဲယူချင်းလည်းအဲ့ဒီအခွင့်အရေးကောင်းတစ်ခုရခဲ့တယ
်မှာပေါ့နော် ACU ဆိုရဲ Australian Catholic University ဆိုရဲအကြောင်းက onlineDiploma သင်ပေးတာရှိတယ်။Liberal Studies Diploma ပေါ့နော် online သူတို့ပေးတယ်။ဒါပေမဲ့ပထမကျွန်တော်နှစ်ခါလျှောက်တယ်။ဒီကနေ့ပြန် try တာပေါ့နော် AC ကိုပြန် try ရတဲ့အခါကျဒုတိယနေ့မှာကျွန်တော်ပါသွားတယ်။
ဒီ diploma ကပဲယူချင်းဘွားအလှည့်ပြောင်းနေအများကြီးဖြစ်သွားခဲ့တယ်လေသူရဲ့အိမ်မက်တစ်ခုဖြစ်တဲ့ bachelor degree ကိုရဖို့အတွက်သူဟောင်ကောင်ကနေပြီးတော့ပညာတော်သင်ဆူရခဲ့တယ်ဟောင်ကောင်မှာသူ၄နှစ်တိတိကျောင်းတက်ခဲ့တယ်ကျောင်းပြီးတာနဲ့တကယ်နဲ့ပဲယူချင်းကလေမြန်မာပြည်ချက်ချင်းပြန်လာတယ်ပြန်လာပြီးတော့သူလိုပဲဒုက္ခရောက်တဲ့ဒုက္ခတွေတွေအတွက်သူအကူအညီပေးမယ်ဆိုတဲ့စိတ်နဲ့ UN အခွင့်အရေးတစ်ခုမှာဝင်ခဲ့တယ်အဲ့မှာလည်းသူဒီဒုက္ခတွေတွေအတွက်အများကြီးသူကြိုးစားလှုပ်ဆောင်ခဲ့တယ်ပြီးတော့သူကဒီနိုင်ငံကအဖွဲ့အစည်းတွေပေါ့နော်ဒုက္ခသည်ရေးဆောင်ရပြီးတဲ့အဖွဲ့အစည်းတွေနဲ့သူကချိတ်ဆက်ပြီးတော့အလုပ်လုပ်ခဲ့တယ်။အဲ့လိုလုပ်နေတဲ့အချိန်မှာပဲမထင်မှတ်တဲ့အလှည့်ပြောင်းတစ်ခုကိုကြုံတွေ့ခဲ့ရတယ်။ဒါလည်းသူတယောက်တည်းမဟုတ်ပါဘူးတနိုင်ငံလုံးကြုံတွေ့ရ
။အဲ့တော့အဲ့ဒီနေ့ကကျွန်တော်လုံးဝမမေ့ရတဲ့နေ့ပေါ့နော်။ဘဝမှာဒါပထမဦးဆုံးပဲ like အဖွာတို့နော်အတော်တို့ပြောခဲ့တဲ့ story ပဲကြားဘူးတာ။ဒါကတော့ကိုယ်တိုင်ခံစားလိုက်ရတဲ့ခံစားချက်ပေါ့နော
်ကျင်းရလေဒီလက်နက်ကင်ဖွဲ့ရည်နဲ့ချိတ်ဆက်ပြီးတော့အစင်ခံစားရေးရတဲ့အလုပ်ကိုသူလုပ်နေတာဆိုတဲ့ခါကျတော့သူ့အတွက်ရန်ကုန်မြို့ရမလုံးချုံတော့အဲ့တော့နောက်ဆုံးမှာတော့သူကလည်းဒုတိယအကြိမ်ဒီထိုင်းမြန်မာနယ်စပ်ကိုထွက်သွားရဖို့အကြောင်းနေရာဖန်လာကြတာပေါ့အဲ့ဒီမှာလည်းသူဒုက္ခတွေတွေအကူအညီပေးတဲ့အလုပ်တွေကိုသူလုပ်ခဲ့ဒါပေမဲ့လည်းသူအခက်အခဲတွေအများကြီးကြုံခဲ့ရတယ်ပြင်ပြမှုတွေနဲ့ကြုံလာတဲ့အခါမှာယူချင်းကပညာရေးကိုပဲထပ်ပြီးတော့ထွက်ပေါက်ဖြစ်နေရွေးလိုက်တယ်သူငကိုရေးကရီမန်းထားတယ်နိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်ကိုတက်ခွင့်ရဖို့အတွက်နယ်သာလန်အကြောင်းကိုသူလှမ်းပြီးရှောက်လိုက်တယ်ရှောက်လိုက်တဲ့အခါမှာ2022ခုနှစ်မှာဝယ်လုံပညာပွဲကိုတက်ရောက်ခွင့်ရခဲ့တယ်ဒီလိုမျိုးကိုအတွက်ရောနိုင်ငံအတွက်ပါအောင်မြင်အောင်ကြိုးစားခဲ့တဲ့ယူချင်းစင်ကသူ့လိုပဲကြံခဲ့တဲ့ဒုက္ခသည်စခန်းကလူငယ်လေးတွေအတွက်ရောမြန်မာပြည်မှာရှိနေတဲ့လူငယ်လေးတွေအတွက်ရောအားပေးစကားပြောထားပြီးတယ်
အားမငယ်ပါနဲ့စိတ်တမကြပါနဲ့ကျွန်တော်လှုပ်ရှားရအများကြီးရှိပါသေးရဲ့ဆိုတော့ကိုယ့်ဘက်ကနေပြီးတော့ပြင်ဆင်ရမယ့်ဟာတွေကိုပြင်ဆင်မှာကိုယ့်တော့ကိုထွဲမှာ တခါရအများကြီးရှိပါတယ်လိုက်ဖွင့်မှာကိုထွင်ထားတဲ့တော့နဲ့ဒီတခါနဲ့ပွင့်သွားရဆိုရှင်ကိုအတွက်လမ်းကြောင်းကတော့အများကြီးပွင့်သွားပါလိမ့်မယ
်ဒုက္ခသည်စခန်းမှာဖွင့်ထားတဲ့ကြောင်းလေးရနေပြီးတော့နိုင်ငံတကာပညာတော်သင်ဆုတွေရအောင်ကြိုးစားခဲ့တဲ့အထောက်အထားမဲ့ကရင်လူငယ်လေးတယောက်ကြောင်းကြားခဲ့ရတာနော်ရှေ့တစ်ပတ်တွေမှာလည်းလူငယ်တွေအကျိုးရှိစေမယ့်အစီအစဉ်လေးတွေနဲ့တင်ဆက်ပေးသွားဖို့ရှိနေပါတယ်အဲဒါကြောင့်မို့လို့ Generation Z အစီအစဉ်ကိုစောင့်မျှကြည့်ရှုဖို့မမိနဲ့နော်ဒီတစ်ပတ်တော့တတ
သောတာရှင်များရှင်1966ခုနှစ်ကမ္ဘာဖလားမှာဘိုးဆွဲခဲ့တဲ့အင်္ဂလန်အသင်းရဲ့ဂန္ဓဝင်ဘောလုံးသမားကြီးဆာဘော်ဘီချာလ်တန်ပြီးခဲ့တဲ့စနေနေ့ကကွယ်လွန်ခဲ့ပါပြီ။သူကွယ်လွန်တာနဲ့ပတ်သက်ပြီးကမ္ဘာဘောလုံးလောကအတွင်းအမှတ်တရဂုဏ်ပြုပြောဆိုရာတွေကိုဒီသတင်းပတ်အားကစားကဏ္ဍမှာကိုရန်နိုင်တင်ဆက်ထားပါတယ်ရှင်။
အင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်အသင်းရဲ့ဂန်ဝင်ဘောလုံးသမားကြီးဆာဘော်ဘီချာလ်တန်ဟာအောက်တိုဘာ21ရက်နေ့ကပဲအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီ။သူဟာအင်္ဂလန်အသင်း1966ကမ္ဘာဖလားဘူဆွဲတဲ့နေရာမှာရော1968ခုနှစ်ကမန်ချက်စတာယူနိုက်တက်အသင်းဥရောပဖလားရခဲ့တဲ့နေရာမှာရောသင်းရဲ့အဓိကသံသမားတစ်ဦးဖြစ်ခဲ့ပြီးတော့အင်္ဂလန်ဘောလုံးသမားမှာကြီးကျယ်ခမ်းနားဆုံးဘောလုံးသမားတစ်ယောက်ဖြစ်ခဲ့ပါတယ်။အခုလိုဘော်ဘီချာလ်တန်ကွယ်လွန်သွားတာဟာဘောလုံးလောကအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပြီးတော့အင်္ဂလန်သင်းကတော့ဆာဘော်ဘီဟာအသင်းရဲ့တကယ့်ကံတော်ကစားသမားဖြစ်ပြီးတော့အမြဲတမ်းအမတ်ရနေမှာဖြစ်တယ်လို့ပြောလိုက်ပါတယ်မန်ချက်စတာယူနိုက်တက်အသင်းကတော့ဆာဘော်ဘီချာလ်တန်ဟာမန်ချက်စတာနဲ့အင်္ဂလန်မှာသာမကကမ္ဘာတဝန်းကဘောလုံးကစားတဲ့နေရာတိုင်းကလူသန်းပေါင်းများစွာရဲ့လေးစားအားကျတဲ့သူတဦးဖြစ်ပြီးတော့ဘောလုံးကစားတဲ့နေရာမှာထူးကျွံ့နေမဟုတ်ပဲသူ့ရဲ့အားသာသမားပီတာရဲ့စိတ်ဓာတ်နဲ့ကုန်သိခရှိမှုတွေကိုလည်းလူတွေကသဘောချပြီးတော့ဘောလုံးလောကရဲ့ကြီးမြတ်တဲ့ပုံကိုဖြစ်နေအမြဲတမ်းအမတ်ရနေမှာဖြစ်တယ်လို့ပြောလိုက်ပါတယ်။မန်ယူနီပြဟောင်းဆာအလက်စ်ဖာဂူဆန်ကတော့ဘော်ဘီချာလ်တန်ဟာမန်ချက်စတာယူနိုက်တက်ဘောလုံးသမားမှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့ဂုဏ်ပြုပြောဆိုခဲ့ပါတယ်။ဒါပြင်အင်္ဂလန်ပရီးမီးယားလိဂ်ကလီဗာပူးအာဇနောချယ်ဆီမန်စီးတီးပြင်ဥရောပကရီယယ်မက်ဒရစ်ဘာစလိုနာဘိုင်ယန်စတဲ့အသင်းကြီးတွေနဲ့ကမ္ဘာဘောလုံးဖွဲ့ချုပ်တို့ကလည်းဘော်ဘီချာလ်တန်ကွယ်လွန်သွားတဲ့ပုံမှာဝန်ထဲကြောင်းပြောကြားခဲ့ကြပါတယ်။မန်ယူသင်းရဲ့မြို့ကံပြိုင်ပွဲဖြစ်တဲ့မန်စီးတီးနီးပြဘက်ဂေါ်ဒီယိုလာကတော့
Condolences for all of us for his family especially and
အခုလိုဘော်ဘီချာလ်တန်ကွယ်လွန်သွားတဲ့အတွက်ဝန်ထဲစိတ်မကောင်းဖြစ်မိပါတယ်။သူတို့ပြည်သူ့မိသားစုအတွက်ဝန်ထဲစိတ်မကောင်းဖြစ်ရပါတယ်။ဆာဘော်ဘီချာလ်တန်ဟာမန်ယူနဲ့အင်္ဂလန်သင်းရဲ့ထင်ကြီးကစားသမားဖြစ်ပြီးတခြားဘယ်သူကမှသူ့လောက်ကိုစားမပြုနိုင်ပါဘူး။
1986ကမ္ဘာဖလားမှာ69တွင်ပြီးရွှေဖနက်ဆူရခဲ့တဲ့အင်္ဂလန်တိုက်စစ်မူဟောင်း Gary Lineker ကတော့ဆာဘော်ဘီချာလ်တန်ဟာအင်္ဂလန်ဘောလုံးသမားမှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဘော်ဘီချာလ်တန်ဟာ1956ခုနှစ်မှာလည်းယူကစားသမားစတင်ဖြစ်လာခဲ့ပြီးတော့အိနောက်မှာတော့1958မြူနစ်လေးတက်ကြွမှုမှာအသက်မသေးပဲကျန်းရဲသူတွေကတူဖြစ်ခဲ့ပါတယ်သူကကစားသမားဘဝမှာအင်္ဂလန်အတွက်49ဂိုးနဲ့မန်ယူအတွက်249ဂိုးတွင်းပြီးတော့အင်္ဂလန်နဲ့မန်ယူအတွက်ဂိုးအများဆုံးတွဲတဲ့ကစားသမားဖြစ်တဲ့နှစ်ပေါင်း40ကျော်ကြာရည်တည်နိုင်ခဲ့တဲ့သူတွေဖြစ်ပါတယ်။ဘော်ဘီချာလ်တန်ရဲ့ဘောလုံးကစားပုံတွေဂိုးသွင်းပုံတွေနဲ့ပတ်သက်ပြီးတော့မန်ယူနဲ့အင်္ဂလန်ပရိသတ်အုပ်ကတော့အခုလိုအမှတ်တရပြောပါတယ်
။ Well, it's very sad because he was an absolutely outstanding player.
သူကတကယ်တော်တဲ့ကစားသမားပါဒါကြောင့်အရန်ဝန်းနေဖို့ကောင်းပါတယ်သူအင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်အတွက်ကစားတာတွေကြီးခဲ့ရတာကိုကျွန်တော်မှတ်မိပါတယ်ဘာမှလုံနေစရာသိပ်မလိုဘူးပယ်နယ်တီအေရီးယားအစမ်းအားရောက်တာနဲ့သူ့ကိုဘောလုံးပေးလိုက်ရုံပဲအဲ့ဒီမှာသူကဘောလုံးကို6000တဲကိုကန်သွင်းလိုက်တာပဲသူကတကယ်ကောင်းတဲ့ကစားသမားဖြစ်တယ်လို့လူကြီးလူကောင်းတယောက်လည်းဟုတ်ပါတယ်
ဘော်ဘီချာလ်တန်ရဲ့ဂိုးသွင်းစံချိန်တွေကိုနှစ်ပေါင်းများစွာပဲတိုက်စစ်မှုမှလိုက်မမီနိုင်ခဲ့ပဲဝေရူနီက2015ခုနှစ်မှာအင်္ဂလန်အတွက်စံချိန်ကိုချိုးခဲ့ပြီးတော့2019မှာတော့မန်ယူအတွက်စံချိန်ကိုဝေရူနီကပဲချိုးလိုက်တာဖြစ်ပါတယ်ဘော်ဘီချာလ်တန်ဟာကွင်းလယ်တိုက်စစ်ကစားသမားဖြစ်ပြီးတော့ penalty area အပြင်ဘက်ကနေတစ်ဖက်အသင်းကိုဂိုးတွေသွင်းလာမှလည်းနာမည်ကြီးသူတူဖြစ်ပါတယ
် One of the first goals I remember was the 1966 World Cup
ပထမဆုံးသတိရတဲ့ဂိုးတွေကတခုကတော့ဝင်းမလီကွင်းမှာကစားခဲ့တဲ့1966ကမ္ဘာဖလားမှာသွင်းခဲ့တဲ့ဂိုးပါအဲ့ဒါကသူသွင်းခဲ့တဲ့ဂိုးတွေကတခုဖြစ်ပြီးကျွန်တော်ဒီ Stratford End မှာကြည့်ရတဲ့အချိန်မှာလဲ Penalty Area အပြင်ဘက်ကနေအများကြီးသွင်းခဲ့ပါလေနောက်ထပ်အမှတ်ရစရာတခုကတော့ Europa Flower Final မှာခေါင်းတိုက်သွင်းခဲ့တာပါခေါင်းတိုက်ပြီးဂိုးသွင်းတာကသူ့ပုံမှန်သွင်းလို့ရှိတာမဟုတ်ပါဘူး
အားသာဆောင်ပါရှင်ဝင်းအောင်ကြီးကလည်းဘော်ဘီ6တန်ကိုဘောလုံးမဖြစ်တဲ့စတင်သိရှိလာဖို့နဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
။ကျွန်တော်ဥရောပမှာအလုပ်တော်လုပ်တဲ့အခါမှာ1966 World Cup အင်္ဂလန်အရှင်ဖြစ်နဲ့ကျင်းပတဲ့အဲ့ဒီကမ္ဘာဖလားဘောလုံးပြိုင်ပွဲကိုပထမအဆုံးရင် TV ကနေပြီးတော့ကြီးကွင်းရလိုက်ပါတယ်။ကျွန်တော်တို့ကတော့ထုံးစံအတိုင်းပဲအင်္ဂလန်အသင်းကိုစိတ်ဝင်စားတဲ့အခါမှာအင်္ဂလန်အသင်းကပထမကူရူဂွေးနဲ့ဂိုးမရှိစရင်ဖြစ်သွားပါတယ်။အဲ့ဒီမှာပါဝင်ကစားတဲ့ဘောလုံးသမားတွေထဲမှာဘော်ဘီ ချဲလ်တန်ကိုကျွန်တော်တွေ့ပါပဲ။အဲ့ဘော်ဘီ ချဲလ်တန်ကသူအလဲရန်ကကစားတဲ့အခါမှာတိုက်စစ်မှာဝင်ပြီးတော့ရှေ့တန်းလူတယောက်လူစုကစားနိုင်တယ်ဆိုတော့ကကြတော့အင်္ဂလန်ရဲ့တိုက်စစ်ကိုအများကြီးထောက်ကူပြုတယ်ဆိုတော့ကျွန်တော်သတိထားမိပါတယ်။နောက်သတိပိုင်နယ်မှာအင်္ဂလန်ကနေပြီးတော့ပေါ်တူဂီကိုနှကိုးတကိုးတဲ့နိုင်တဲ့ပွဲမှာရှာတာအဲ့တကိုးစလုံးကိုတွင်းတယ်ဆိုပြီးတော့အဲ့ဒါလို့ကျွန်တော်မှတ်မိပါတယ်။အဲ့တော့သူ့ကိုသတိထားမိတယ်။အဓိကပါအဲ့ဒီဘော်ဘီ ချဲလ်တန်ကဘယ်ရလဲဆိုတော့ကျွန်တော်မေးကြည့်တယ်လေ့လာကြည့်တဲ့အခါကျတော့သူကမန်ချက်စတာယူနိုက်တက်အသင်းကဘောလုံးသမားဆိုတော့သိလာတယ်။အမှန်တိုင်းဝန်ခံရလို့ရှိရင်တော့ဘော်ဘီ ချဲလ်တန်ကြောင့်ကျွန်တော်မန်ယူကိုအပေါ့ကိုကြီးကြားဘူးတော့ပဲ။နောက်တစ်ခါဘော်ဘီ ချဲလ်တန်ကဟိုမန်ယူအပြစ်မြူနစ်ဘာကစားဖို့သွားတဲ့အခါအဲ့ဘာလေပြာပြတ်ကြလို့မန်ယူအသင်းဘောလုံးသမားတွေသိဆုံးသွားတဲ့အဲမှာသူကမသိပဲကြံခဲ့တယ်ဆိုတဲ့အခါကျတော့လေပေါ်ပြီးတော့စိတ်ဝင်စားစရာဖြစ်လာတာပေါ့ခင်ဗျာ။မန်ယူအသေးပါဘော်ဘီ ချဲလ်တန်ကစားတော့တော့ကျွန်တော်တို့မကြည့်ဘူး။ဒါပေမဲ့လို့မန်ယူအသေးကစားတိုင်းကစားတိုင်းမှာမန်ယူအသေးရဲ့အောင်မြင်မှုအမှတ်အသားဖြစ်တဲ့ဖာဂူဆန်နဲ့သူတဲ့အတူတွဲပြီးထိုင်နေတာကိုတွေ့ပါတယ်။နောက် 2008 ကျွန်တော်ဥရောပမှာသွားကြည့်တဲ့အခါမှာမန်ချက်စတာမြို့အိုထရက်ဖို့ကွင်းကိုကျွန်တော်ရောက်အောင်သွားပါတယ်။သွားတဲ့အခါမှာအဲ့ဒီမှာသူ့ကိုဂုဏ်ပြုသွားတဲ့သူ့ရဲ့ရုပ်ထုတွေပါတော့တွေ့ခဲ့ရပါတယ်။ဒီလိုအင်ပတန်ပေါင်းများစွာသဘောကျလာတဲ့ပုဂ္ဂိုလ်ကြောင့်ဖွဲ့လွန်သွားတယ်ဆိုတဲ့အခါကျတော့အင်ပတန်ကိုစိတ်ပကောင်းလည်းဖြစ်တာပေါ့လေနော်။ဒါပေမဲ့လို့လည်းဒီလိုပုဂ္ဂိုလ်တယောက်အတွက်ကိုကိုသိခဲ့တဲ့ကိုချိန်ခဲ့တဲ့ဟာလေးကိုအခုလိုပြောခွင့်ရတဲ့အတွက်လည်းကျွန်တော်ကျေးဇူးတင်ပါတယ်။
ဘောဘီ ချဲလ်တန်ဟာဘောလုံးသမားဘောကအနာယူပြီးရဲ့နောက်မှာတော့ဤပြဖြစ်တဲ့ခေတ္တလုံးခင်ကြီးကနောက်ပိုင်းမှာတော့ဘောလုံးအကယ်ဒမီတွေဘောလုံးသင်တန်းတွေလုပ်ပြီးဝါရဝမ်ကလူငယ်ဘောလုံးဖွံ့ဖြိုးတိုးတက်ရေးတွေကိုအဓိကလှုပ်ဆောင်ခဲ့ပါတယ်။အဲဒီတည်းကကမ္ဘာကျော်ဘောလုံးသမားဖြစ်လာခဲ့တဲ့သူတယောက်ကတော့အင်္ဂလန်နဲ့မန်ယူကစားသမားဟောင်းဒေးဗစ်ဘက်ကမ်ဖြစ်ပါတယ်။ဘက်ကမ်ကတော့သူမန်ယူသင်းမှာကစားခွင့်ရပြီးတော့အောင်မြင်မှုတွေရရှိလာတာတွေအားလုံးဟာဘောဘီ ချဲလ်တန်ကလည်းအစပြုပြီးတော့ဘောဘီ ချဲလ်တန်ကြောင့်ဖြစ်တယ်ဆိုပြီးတော့ကိုပြုပြောကြားခဲ့ပါတယ်။ဘော်ဘီ ချဲလ်တန်ဟာ Manchester United အသင်းနဲ့ England Premier League Championship 3 ချိန် FA ဖလား 2 ချိန် Europa ဖလား 2 ချိန်ရခဲ့ပြီးတော့1966မှာတော့ England နဲ့အတူကမ္ဘာဖလားဘူးဆွဲခဲ့ပြီးသင်တစ်ဘောလုံးမဂ္ဂဇင်းကချီးမင်းတဲ့ Europa အကောင်းဆုံးဘောလုံးသမားဆုဖြေဘောလုံးဆုကိုလည်းအဲ့ဒီနှစ်မှာပဲရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ကြာသပတင်းနေ့မနေ့ခင်းအတွက်သတင်းပတ်စင်ခဏတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းအချင်းချုပ်ကိုနားဆင်ချရမှာဖြစ်ပါတယ်ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအချက်တဲကမကြုံစဘူးဆိုးရွားတဲ့အခြေအနေဆက်ရောက်နေပြီလို့ကုလသမဂ္ဂကဗုဒ္ဓဦးနေမှာသတိပေးပါတယ်။ကမ္ဘာစားနပ်ရိက္ခာအစီအစဉ်ရဲ့ဂါဇာမှာလက်ရှိထောက်ပံ့နေတဲ့မရှိမဖြစ်လိုအပ်တဲ့အစားအစာလက်ချံက12ရက်စာလောက်ပဲရှိတော့တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတက်ဖင်းဒူဂျဲရစ်ကသတင်းထောက်တေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Republican အောက်လွှတ်တော်အမတ် Mike Johnson ကိုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ကြပါပြီ။သူကိုအောက်လွှတ်တော်ကနေထောက်ခံမဲ220၊ကန့်ကွက်မဲ209မဲ့နဲ့ရွေးချယ်နိုင်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီဟာဒီကနေ့ကြာသပတင်းနေ့စတင်က3ရက်ကြာခီးစဉ်အဖြစ်ဝါရှင်တန်ကိုလာရောက်ဖို့ရှိနေပါတယ်။ဝမ်ယီဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်တို့နဲ့တွေ့ဆုံပြီးအစ္စရေးဟမတ်စစ်ပွဲ၊ယူကရိန်းရုရှားစစ်ပွဲနဲ့မကြသေးခင်ကဖြစ်ခဲ့တဲ့တောင်တုပ်ပင်လယ်တွင်သင်းမော်တိုက်မှုအပါအဝင်ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်ရှင်။ နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်စီစဉ်ထုတ်လွှင့်မှုကကိုစောမှုကျော်ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံကိုတော့လိုင်းဒိုမီတာ3251တိုကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသိန်းကြီးထိုက်ပါ